Welcome to the Voice of America in Burmese.
Mingla mane khema sha. Washington ni ro view American tan ga ni 2020 September la 19 ye. Sine ni mane khin season dwe go Myanmar san no chain mane 6 na yi ga ni 9 na yi thi. Line no meter 2440 ne 51. Line la meter 190 ro ga ni thau lwin pe ni ba bi. Chama khin myo tat ba.ဒီမနက်ခင်းသတင်းတွေကိုကိုရဲမင်းထွန်းနဲ့တို့ပြောပြပေးပါမယ်။ American ဆေးကုမ္ပဏီကြီးတစ်ခုဖြစ်တဲ့ Moderna ကသူတို့စမ်းသပ်နေတဲ့ COVID-19 ကာကွယ်ဆေးကိုဒီနှစ်ကုန်လောက်မှာအလုံးပေါင်းတန်း20ထုတ်ဖို့လုပ်နေတယ်လို့တောက်ကြန်နေမှာပြောကြားလိုက်ပါတယ်။ဒါအပြင်လာမယ့်2021ခုနှစ်မှာဆေးတန်း500အသင့်ဖြစ်အောင်လှုပ်ဆောင်မယ့်ရည်မှန်းချက်အတိုင်းနဲ့ဆောင်ရွက်နေတယ်လို့ပြောပါတယ်။လက်ရှိမှာကမ္ဘာတစ်လွှာလူပေါင်းတန်းနီးပါးအသက်ဆုံးနေရပြီဖြစ်တဲ့COVID-19 ကာယရောဂါဖြစ်ပွားမှုရော့ကြမဲ့လက္ခဏာမတွေ့ရသေးတဲ့အတွက်ကာကွယ်ဆေးရဖို့ကိုအဓိကထားလှုပ်ဆောင်နေကြတာဖြစ်ပါတယ်။အလားအလာရှိတဲ့ကာကွယ်ဆေးအနည်းငယ်တွေမှာ Pfizer ကုမ္ပဏီနဲ့ AstraZeneca ကုမ္ပဏီတွေကဆေးတွေလည်းပါဝင်ပြီးသူတို့ကလည်းစမ်းသပ်စစ်ဆေးမှုတွေကိုအကြီးအကျယ်လုပ်နေတာပါ။ Moderna ကုမ္ပဏီကလူပေါင်း3000နဲ့လုပ်မဲ့ Phase 3နောက်ဆုံးအဆင့်စမ်းသပ်မှုအတွက်လုံအားပေးပါဝင်အဆင့်သက်ခံဖို့အတွက်ရှောက်ထားသူကပေါ်ဖူးနေသည့်ဆို2000ကျော်ရှိနေပါပြီ။ဒီကုမ္ပဏီကကာဝယ်ဆေးကို American ပြည်ပမှာရှိတဲ့ Switzerland က Lozen Group AG နဲ့ Spain က Rovi ဓာတ်ခွဲခန်းတွေနဲ့လည်းလက်တွဲလှုပ်ဆောင်နေတာပါ။တစ်ချိန်တည်းမှာပဲဥရောပတိုက်တလောမှာ COVID-19 ကူးစက်မှုနှုန်းကကျောက်ဆရာကောင်းလောက်အောင်တိုးလာနေတာကြောင့် WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကသတိပေးလိုက်ပြီးနောက်တစ်နေ့ဖြစ်တဲ့တောက်ကြန်နေ့မှာပဲဥရောပနိုင်ငံတွေကသူတို့နိုင်ငံတွေအတွက်ကန့်သတ်မှုအသစ်တွေကိုထုတ်ပြန်ကြေညာခဲ့ကြပါတယ်။ Britain နိုင်ငံမှာ COVID-19 ကူးစက်ခံမှုဆက်လက်တိုးမြင့်လာနေတဲ့အတွက်တနိုင်ငံလုံးတိုင်းတာနဲ့အသွါအလာကန့်သတ်ပိတ်ပင်မှုတွေဒုတိယအကြိမ်လှုပ်ဆောင်ဖို့အတွက်အစိုးရကစဉ်းစားနေတယ်လို့ Britain ကျန်းမာရေးဝန်ကြီး Matt Hancock ကတောက်ကြနေမှာပြောပါတယ်။ Britain အရှေ့မြောက်ပိုင်းဒေသမှာကန့်သတ်ပိတ်ပင်မှုအသစ်တွေချမှတ်ထားချိန်မှာပဲကျန်းမာရေးဝန်ကြီးကအခုလိုပြောတာပါ။ပြီးခဲ့တဲ့သတင်းနှစ်ပတ်လောက်အတွင်းနောက်ထပ်ကူးစက်မှုတဟုန်တိုးများလာတာတွေ့ရသလို COVID-19 နဲ့ဆေးရုံတင်ခဲ့ရသူအရေအတွက်ကလည်းရှေ့ရချတစ်ခါနဆတိုးလာတာတွေ့ရတယ်လို့ပြောပါတယ်။တနိုင်ငံလုံးတိုင်းတာနဲ့လော့ကဒေါင်းချပြီးအသွါလာပိတ်ပင်ကန့်သတ်တာမျိုးဟာမဖြစ်မနေလုပ်ရမယ့်နောက်ဆုံးအလုပ်ဖြစ်ပြီးအစိုးရကတော့တောက်ကြနေမှာစတင်လှုပ်ဆောင်ခဲ့တဲ့ဒေသလိုက်လော့ကဒေါင်းချပိတ်ပင်တာတီးခြားခွဲထားတာမျိုးကိုပိုလှုပ်ချင်ကြောင်းနဲ့တကယ်လို့နိုင်ငံသားတွေရဲ့အသက်နဲ့လူနည်းမှုဘဝကိုအကာအကွယ်ပေးဖို့အတွက်မဖြစ်မနေလုပ်ရတော့မယ်ဆိုရင်တော့တနိုင်ငံလုံးတိုင်းတာနဲ့ပိတ်ပင်မှာဖြစ်ကြောင်းလည်းပြောပါတယ်။ American John Hopkins တက္ကသိုလ်စစ်တမ်းရ Britain နိုင်ငံဟာ American, Brazil, India နဲ့ Mexico ပြီးရင် COVID-19 ကြောင့်သေဆုံးရသူပြင်ဆင်မှောက်အများဆုံးဖြစ်နေတာပါ။လာမယ့်သတင်းဖတ်တဲ့ချင်းပါမယ့်ကုလသမဂ္ဂအထွေထွေညီလာခံကို American သမ္မတ Donald Trump တက်ရောက်မှာမဟုတ်ဘူးလို့သမ္မတ Enduro ဝန်ထမ်းအရာရှိချုပ် Mark Meadows ပြောပါတယ်။နှစ်စဉ်ချင်းပါတဲ့ကုလသမဂ္ဂအထွေထွေညီလာခံကိုကမ္ဘာတလောကခေါင်းဆောင်တွေတက်ရောက်စုဝေးလေရှိကြပေမဲ့ဒီနှစ်မှာတော့ဒီညီလာခံကနေ COVID-19 ကူးစက်မှုတွေဖြစ်လာမှာကိုစိုးရိမ်နေကြတဲ့အတွက်လူကိုယ်တိုင်တက်ရောက်မဲ့အစည်းအဝေးပြတ်မဲ့သဘောဖြစ်နေပါတယ်။နိုင်ငံခေါင်းဆောင်အများအပြားကကွန်ပျူတာအွန်လိုင်းကနေတက်ရောက်ဖို့အတွက်ကြိုတင်အသံသွင်းထားတဲ့မိန့်ခွန်းတွေကိုပေးပို့နေကြတာပါ။သမ္မတ Trump ကတော့ဒီနှစ်ပတ်လဲထွေထွေညီလာခံအတွက်မိန့်ခွန်းပဲပေးပို့မလား။ကွန်ပျူတာအွန်လိုင်းကနေညီလာခံတက်ဖို့လုပ်မလားဆိုတာကိုခုထိတည်တည်ကြွယ်ကြွယ်မသိရသေးပါဘူး။ကမ္ဘာကုန်သွယ်ရေးအဖွဲ့ WTO ရဲ့အကြီးအကဲအသစ်ဖြစ်တဲ့ရာထားသူ၈ဦးကနေပထမအကျော်အဖြစ်ရွေးချယ်လိုက်တဲ့၅ဦးထဲမှာအမျိုးသမီး၃ဦးပါဝင်ပြီးအဲ့ဒီထဲက၂ဦးကအာဖရိကကဖြစ်ကြောင်း Geneva အခြေစိုက် WTO အဖွဲ့ကတောက်ကြံနေမှာပြောပါတယ်။ဒုတိယအကျော်ဖြစ်တဲ့ဒီ၅ဦးထဲက၂ဦးကိုပြန်ပြီးရွေးဖို့အတွက် WTO အဖွဲ့ဝင် 164 နိုင်ငံကနေသူတို့နှစ်သက်သူကို September 24ရက်နေ့ကနေအောက်တိုဘာလ6ရက်တွင်တင်ပြကြရမှာဖြစ်ပြီးအကြီးအကဲအသစ်ဖြစ်တဲ့နောက်ဆုံးရွေးချယ်လိုက်သူကိုတော့ဒီနှစ် November လဆန်းမှာကြေညာဖို့လှုပ်ဆောင်မှာဖြစ်ကြောင်း WTO ကပြောပါတယ်။ဒါဟာ WTO ရဲ့အကြီးအကဲအဖြစ်ကနေဩဂုတ်လကမှနှုတ်ထွက်သွားတဲ့ Brazil နိုင်ငံသား Roberto Azevedo နေရာမှာအစားထိုးဖို့အတွက်ရွေးချယ်နေကြတာဖြစ်ပါတယ်။တက်တန်းအဖြစ်25နှစ်ရှိပြီဖြစ်တဲ့ကမ္ဘာကုန်သွယ်ရေးအဖွဲ့ကြီးမှာအာဖရိကဒေသကအမျိုးသမီးတူကိုအကြီးအကဲဖြစ်တဲ့တခါမှတာဝန်မပေးဘူးသေးပါဘူး။အခုရွေးချယ်ရမယ့်သူ၅ဦးကတော့ကင်ညာဝန်ကြီးအမီနာမိုဟာမက်၊ Nigeria ဘန်ဒိုင်ဝင်ကြီးတောင်ကိုရီးယားကုန်သွယ်ရေးဝင်ကြီးယုံမြောင်ဟီဆော်ရီအရေဗျာကမိုဟာမက်အယ်တူဝါဂျရီနဲ့ဗြိတိန်နိုင်ငံကဝင်ကြီးဟောင်းဖြစ်တဲ့လီယမ်ဖောက်စ်တို့ဖြစ်ပါတယ
်ဗီယိုအမေရိကန်တန်မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိဘိုင်းလိုမီတာ24 kHz 12.13 ညဘိုင်းဒိုမီတာ40 kHz 9139ဘိုင်းဒိုမီတာ51 kHz 5805နဲ့ဘိုင်းလိုမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါရှင
်ကျွန်တော်ရပ်မတော်မှာ VW American တန်ရဲ့နောက်ဆုံးရမနေ့ကင်းသတင်းတွေကိုဆက်လက်ကြီးညာပေးတော့ပါမယ်မြန်မာနိုင်ငံမှာ COVID-19 ရောဂါထိပ်ပြူလူနာသေနောက်ထပ် 168 ရောက်ရှိတယ်လို့ကျမိုင်းနာကစားဝန်ကြီးဌာနကစက်တင်ဘာလ18ရက်ညပိုင်းမှာတပိကျင်းညာခဲ့ပါတယ်။မနက်ပိုင်းထုတ်ပြန်ချက်မှာလည်းလူပေါင်း256ယောက်ယောဂကုသခံရကြောင်းအတပိကျင်းညာခဲ့တာဖြစ်လို့ထောက်ကြနေတနေတဲ့ယောဂပုကုသခံရသူ424ဦးကိုအတပိခဲ့တာဖြစ်ပါတယ်။ဒါဟာတရက်အတွင်းအရေးထွက်အများဆုံးစံချိန်တင်ကုသမှုဖြစ်ပါတယ်။ထောက်ကြနေကအတပိခဲ့တဲ့ကုသခံရသူ424ဦးပါဝင်အခုချိန်ထိမြန်မာနိုင်ငံမှာ COVID-19 ကုသခံရသူစုစုပေါင်း4469ရောက်ရှိပြီဖြစ်ပါတယ်။သေဆုံးသူလည်း2ဦးထပ်တိုးလာတာကြောင့် COVID-19 ကြောင့်သေဆုံးသူ90ရှိပြီလို့လည်းကျန်းမာရေးဝန်ကြီးဌာနကပြောပါတယ်။အခုအချိန်လေးကကုသမှုဒုတိယလိုင်းစနေတဲ့အချိန်လေးဖြစ်နေတာကြောင့်ယောဂဗုဒ္ဓရှိသူအရေးအတွက်ဆက်လက်မြန်မာနိုင်ငံကြောင်းလည်းကျန်းမာရေးဝန်ကြီးဒေါက်တာမြင့်ထွေးကစက်တင်ဘာလ18ရက်နေ့ကပြုလုပ်တဲ့ COVID-19 ထိ ंछ ုပ်ကာကွယ်တပ်စီရဲ့ညှိနှိုင်းအစည်းအဝေးမှာပြောပါတယ်။Republican နဲ့ Democrat Party နှစ်အလုံးကအမတ်ပါဝင်တဲ့ American Attorney Outlet တော်နိုင်ငံဆက်ဆံရေးကော်မတီဝင်တွေပူးပေါင်းပြီးမြန်မာနိုင်ငံမှာလွတ်လပ်ပြီးတရားမျှတတဲ့ရွေးကောက်ပွဲဖျက်မြောက်ရေးထောက်ခံအားပေးတဲ့အစိုးမူကြမ်းတစ်ရက်ကို American လွတ်တော်နှစ်အလုံးမှာမကြခင်တင်သွင်းသွားဖို့ရှိပါတယ်။ဒီအစိုးမူကြမ်းကမြန်မာနိုင်ငံအတွင်းကလူမှုအဖွဲ့အစည်းတချို့ရွေးကောက်ပွဲမှာပါဝင်ခွင့်မရစေတဲ့ကန့်သတ်ပိပင်ချက်တွေကိုပြစ်တင်ရှုတ်ချထားတယ်လို့မြန်မာနိုင်ငံအတွင်း Democracy အကူအပြောင်းဖြစ်စဉ်ကိုဆက်လက်ထောက်ခံအားပေးဖို့သမ္မတဒေါ်နယ်ထရမ့်နဲ့နိုင်ငံခြားရေးဝန်ကြီးမိုက်ပွန်ပီယိုကိုတိုက်တွန်းသွားမှာလည်းဖြစ်ပါတယ်။ခေတ်သစ်သမိုင်းမှာမြန်မာနိုင်ငံဟာလူ့ခွင့်ရေးချိုးဖောက်မှုတွေကိုအဆိုးဆုံးကြုံတွေ့ခဲ့ရကြောင်းအခုအခါမှာလည်းရိုဟင်ဂျာနဲ့တခြားလူနည်းစုတွေအပေါ်ဒီမိုကရေစီဖြစ်စေတဲ့ကနေဖယ်ကျင်းထားဖို့ပူးပေါင်းကြိုးစားလာနေကြောင်းဒါကြောင့်အမေရိကန်ကပါတီကြီးတစ်ခုလုံးလက်ခံသဘောတူတဲ့ဒီအဆိုမူကြမ်းကိုတင်သွင်းရတာဖြစ်ကြောင်းအခုရွေးကောက်ပွဲဟာမြန်မာနိုင်ငံဒီမိုကရေစီအသွင်ကူးပြောင်းရေးလမ်းစဉ်မှာအရေးပါတာကိုဒီအဆိုမူကြမ်းကအတိအမှတ်ပြုသလိုမြန်မာပြည်သူပြည်သားအလုံးမဲပေးနိုင်ခွင့်ခွင့်ပြုဖို့ကိုတိုက်တွန်းမှာဖြစ်ကြောင်းအထက်လွှတ်တော်နိုင်ငံခြားဆက်ဆံရေးကော်မတီဝင် Maryland ပြည်နယ်အထက်လွှတ်တော်မှ Ben Cardin ကပြောပါရယ်ဒီအဆိုမူကြမ်းကို Ben Cardin အပါအဝင်အထက်လွှတ်တော်နိုင်ငံခြားဆက်ဆံရေးကော်မတီဝင် Indiana ပြည်နယ်အထက်လွှတ်တော်မှ Todd Jan အောက်လွှတ်တော်နိုင်ငံခြားဆက်ဆံရေးကော်မတီဝင်တွေဖြစ်တဲ့ Michigan ပြည်နယ်အောက်လွှတ်တော်မှ Andy Levin Ohio ပြည်နယ်အောက်လွှတ်တော်မှ Steve Chabot နဲ့အတူအောက်လွှတ်တော်နိုင်ငံခြားဆက်ဆံရေးကော်မတီဥက္ကဋ္ဌနယူးယောက်ပြည်နယ်ကအောက်လွှတ်တော်မှအီလီယိုအန်ဂယ်တို့ဦးဆောင်တင်သွင်းမှာဖြစ်ပါရယ်ခင်ဗျာရွန်ဂျာအချက်တဲကိုဖြစ်ရှင်းနိုင်တဲ့ရေရှည်တည်တံ့ခံရတဲ့အဖြေကအချက်တဲကိုဖြစ်ပွားစေတဲ့ပင်းရင်းပြဿနာတွေကိုဖြစ်ရှင်းဖို့ဖြစ်ကြောင်းနဲ့အဲ့ဒီပင်းရင်းအကြောင်းရင်းတွေကိုမဖြစ်ရှင်းဘဲအပေါ်ရန်တည်ကြကိစ္စတစ်ခုချင်းစီကိုသာလိုက်ဖြစ်ရှင်းနေမဲ့ဆိုရင်ရွန်ဂျာရီအတွက်အတိဒုက္ခပုံများလာစေဖို့သာရှိကြောင်းအာရကယ်ရွန်ဂျာတမကဖော်ရဲ့အတွေ့အမှုချုပ်ဒေါက်တာဝါကာဦးရင်ကပြောပါရယ
်ရှုရတွေ့တဲ့ citizenship law citizenship ဝေးတဲ့ central issue
ရိုဂျာအချတဲရဲ့ပင်းရင်းပြဿနာကဒီလိုတုံးတက်ဖြတ်တဲ့မူဝါဒဖြစ်ပြီးဒါကမြန်မာစစ်တပ်ရဲ့စီမံကိန်းတစ်ခုဖြစ်ကြောင်းအဲ့ဒီစီမံကိန်းအရ1982ခုနှစ်နိုင်ငံသားဥပဒေနဲ့ရိုဂျာရီရဲ့နိုင်ငံသားဖြစ်မှုကိုရုပ်သိမ်းပယ်ဖြတ်လိုတာဖြစ်တယ်လို့ဒေါက်တာဝါကာဦးရင်က American Tan VOA ရဲ့ရိုဂျာဘာသာအတန်လွင့်ဌာနနဲ့တွေ့ဆုံမေးမြန်းကမှပြောပါတယ်အဲ့ဒီလိုနိုင်ငံသားအဖြစ်ကရုပ်သိမ်းပယ်ဖြတ်ချက်ကမရေမှုတက်ဖြတ်မှုနဲ့အကြမ်းဖက်တိုက်ခတ်မှုဆိုတဲ့အခွင့်အရေးချိုးဖောက်မှုပတ်ဝန်းကျင်ကိုဖန်တီးဖြစ်ပေါ်စေတယ်လို့လည်းသူကပြောပါတယ်2019ခုနှစ်ကရခိုင်ပြည်နယ်မြောက်ပိုင်းမှာအာစာလက်နက်ကင်တပ်ဖွဲ့တွေကိုမြန်မာစစ်တပ်ကထိုးစစ်ဆင်တိုက်ခိုက်ရာကရိုဟင်ဂျာ9သိန်းကျော်ဘင်္ဂလားဒေ့ရှ်နေဆက်ကိုထွက်ပြေးခဲ့ရပါတယ်။မြန်မာအစိုးရကရိုဟင်ဂျာ3ဦးကိုလက်မခံပေမဲ့ဒုက္ခသည်တွေကိုပြန်လည်စစ်ဆင်လက်ခံမယ်လို့ပြောထားပါတယ်ခင်ဗျ။ မြန်မာနဲ့ဘင်္ဂလားဒေ့ရှ်လိုဂျာဂန်တတိယနိုင်ငံတွေမှာအိန္ဒိယနဲ့ဂျပန်နိုင်ငံတို့ပူးပေါင်းပြီးစီမံကိန်းတွေလှုပ်ဆောင်ဖို့နီလန်းတွေရှာဖွေနေတယ်လို့အိန္ဒိယနိုင်ငံရဲ့ကိုကြီး S. ဂျိုင်ရှန်ကာကတောက်ကြတဲ့ကပြောပါရယ်အိန္ဒိယနဲ့ဂျပန်နှစ်နိုင်ငံပူးပေါင်းဆောင်ရွက်ရေးဆိုင်ရာအစည်းအဝေးစာတစာကိုထုတ်ပြန်တဲ့အခမ်းအနားမှာအိန္ဒိယနိုင်ငံရဲ့ကိုကြီးကအခုလိုပြောလိုက်တာလည်းဖြစ်ပါရယ်ဒေတာတွေမှာတရုတ်နိုင်ငံကရန်လူနဲ့လှုပ်ရှားမှုတွေဒီဇိုင်းမှတ်မှတ်လှုပ်လာနေတာကြောင့်အင်ဒိုပစိဖိတ်ဒေတာတွေကအိန္ဒိယ၊ဩစတြေးလျနဲ့ဂျပန်တို့အပါအဝင်နိုင်ငံတော်တော်များများကလက်တွဲလုပ်ကိုင်ကြဖို့ကြိုးပမ်းလာတဲ့ချိန်မှာအိန္ဒိယနိုင်ငံရဲ့ဝန်ကြီးရဲ့ပြောကြားချက်ကအရေးပါတဲ့ပြောကြားချက်တစ်ခုလည်းဖြစ်ပါတယ်။အခုလိုတတိယကြားနိုင်ငံတနေငံမှာပူးပေါင်းဆောင်ရွက်မှုတွေပြုလုပ်ဖို့အိန္ဒိယနဲ့ဂျပန်ဆွေးနွေးနေတာတွေကလက်တွေ့လုံမဲ့အစဉ်ကိုရောက်လာပြီလို့လည်းအိန္ဒိယနိုင်ငံရဲ့ဝန်ကြီးကပြောပါရယ်။အိန္ဒိယနဲ့ဂျပန်ကြားမကြာခင်ကလက်မှတ်ရေးထိုးခဲ့တဲ့နှစ်ဖက်တပ်ဖွဲ့တွေအကြားထောက်ပံ့ရေးနဲ့ဝန်ဆောင်မှုအပြန်အလှန်ပေးရေးဆိုင်ရာစာချုပ် ACSC ကလွတ်လပ်တဲ့အင်ဒိုပစိဖိတ်ဖြစ်ပေါ်ရေးနှစ်နိုင်ငံစလုံးရဲ့ပြောင်းပန်းချက်နဲ့ကိုက်ညီပြီးအာရှဒေသတည်ငြိမ်ရေးနဲ့ငြိမ်းချမ်းရေးကိုဖြစ်ပေါ်စေလိမ့်မယ်လို့လည်းသူကပြောပါရယ်။အိန္ဒိယနဲ့ဂျပန်နှစ်နိုင်ငံစလုံးကကမ္ဘာတဝန်းနဲ့အာရှဒေသမှာအာဏာပြန်လည်ထိန်းချုပ်ရေးကိုရောင်းပြန်ဟပ်စေမဲ့အင်ဒိုပစိဖိတ်ဒေသကိုပုံသွင်းမှုကြိုးပမ်းနေကြတာဖြစ်ကြောင်းအိန္ဒိယနဲ့ဂျပန်နိုင်ငံတွေဟာနှစ်နိုင်ငံအကြားသစ်စေထိပ်သီးအစည်းအဝေးပွဲတွေကိုကျင်းပဝင်သားမကကာကွယ်ရေးနဲ့နိုင်ငံခြားရေးဝန်ကြီးတွေအကြားမှာလည်းသစ်စေဆွေးနွေးပွဲတွေကျင်းပပြုလုပ်နေတာဖြစ်ကြောင်းလည်းအိန္ဒိယနိုင်ငံခြားရေးဝန်ကြီး S ပြောပါရယ်ခင်ဗျာစနေနေ့မနက်ခင်းနောက်ဆုံးရသတင်းတွေကိုနားဆင်ပြီးမှတော့သတင်းလွှာတွေနဲ့အပတ်စဉ်ကဏ္ဍတွေကိုဆက်လက်နားဆင်နိုင်ပါပြီခင်ဗျာ
မြန်မာနိုင်ငံမှာဒီရက်ပိုင်းနဲ့ကိုဗစ်ကူးစက်မှုနဲ့ဒေဆုံးမှုတွေရုတ်တရက်မြင့်တက်လာတာကြောင့်ဒီအခြေအနေကိုထိရောက်စွာပြန်လည်ထိန်းချုပ်နိုင်ဖို့ဝင်းဆက်ဖြတ်ကုသရေးနောက်ဆုံးပေါ်နည်းပြရာတစ်ရက်ကိုချမှတ်ဆောင်ရွက်သွားမယ်အကြောင်းကျန်းမာရေးဝန်ကြီးကပြောတဲ့သတင်းကိုတင်ပြခြင်းပါတယ်ကျွန်တော်ညဝင်းအောင်ပါခင်ဗျာကျန်းမာရေးနဲ့အာကစားရေးဝန်ကြီးဌာနရဲ့သတင်းထုတ်ပြန်ချက်တွေအရကျန်းသာပတိနေ့ဒီရက်ထဲမှာကိုဗစ်ကြောင့်ဒေဆုံးသူ14ဦးရှိပြီးတောင်ကြာနေ့ဒီရက်ထဲမှာဒေဆုံးသူပေါင်း10ဦးရှိလာတဲ့အတွက်မြန်မာနိုင်ငံမှာအခုချိန်ထိကိုဗစ်ကြောင့်သေဆုံးသူပေါင်း80ရှိသွားပါပြီ။ကိုဗစ်ပိုးကူးစက်ခဲ့သူစုစုပေါင်းကလည်း 4,469 ဦးရှိလာတဲ့အတွက်ပြည်သူတွေကြားမှာရောကျန်းမာရေးပညာရှင်တွေနဲ့ဝန်ထမ်းတွေကြားမှာပါစိုးရိမ်မှုမြင့်တက်လာတာပါ။ဒီအခြေအနေကိုထိရောက်စွာကင်တွယ်ထိန်းချုပ်နိုင်ဖို့ဝင်းဆက်ဖြတ်ကုသရေးနည်းပြရာတဲ့နဲ့ဆောင်ရွက်သွားမှာဖြစ်တယ်လို့ကျန်းမာရေးဝန်ကြီးဒေါက်တာမြင့်ထွေးက VOA မြန်မာပိုင်းကိုရှင်းပြပါတယ်
။အချိန်မှာကျွန်တော်အဓိက strategy ကပါလဲဆိုတော့ဒီလွတ်နေတဲ့အဲဒီယောဂပိတဲ့လူရှာဖွေမယ်ကွန်တက်တွေနံပါတ်နည်းဆေးရုံတဲ့တော်လူနာများအားလုံးမတည်ဘူးဆိုတော့ဒီယောဂခန့်ရှိတဲ့လူကတော့ double effect ရှိတာပဲယောဂညာလည်းဖြစ်တယ်ဟိုအလားတူဖြစ်တာပေါ့ကျန်တာတော့မတည်ဘူးဆိုတော့ကျွန်တော်တို့မှကြည့်ရဲဒီတက်မက်သက်တွေကိုတုံးမြဲအစွမ်းကုန်လုပ်နေပါလေအဲ့ဒါတော့
ကိုဗစ်ကူးစက်ထားတဲ့လူနာတချို့နဲ့တန်တရာလူနာတွေဟာကွာရန်တင်းဝင်ဖို့ကုသမှုခံယူဖို့ရှောင်တင်းနေတာရှိပြီးသတင်းမပို့တာတွေလည်းရှိလာတဲ့အတွက်ကူးစက်မှုကတစားစားပိုများလာတဲ့အပေါ်ဘူကူဆက်လူနာရီရဲ့ဂွင်းဆက်ကိုရှာဖွေဖော်ထုတ်ကုသနိုင်ရေးကအရေးကြီးလာတယ်လို့ဝန်ကြီးဒေါက်တာမြင့်ထွေးကပြောပါတယ
်။အဲ့ဒီကကိုလွတ်နေတဲ့ contact tracing မော်လေးရေပေါ်မှာပေါ်လာပဲကြည့်ရေအောက်မှာနစ်နေတဲ့ရေခဲတော့မော်။ဒါရေခဲတွေကဆယ်ဘုတ်တဘုံမဲ့ရေပေါ်မှာပေါ်တယ်ကိုးဘုံဆယ်ဘုံအောက်မှာအဲ့တော့ဒီအောက်မှာဆိုတာဒီခိုင်ဘက်ကလာတဲ့လူတွေဒါတွေအောက်မှာရောက်ရောက်တော့ကျွန်တော်ဖော်ထုတ်တယ်သူတို့လာပြီးတင်ပို့ရမယ်ဘသူနဲ့တွေ့ခဲ့တဲ့ပြန်လိုက် contact အပြန်တက်စစ်မယ်
ကိုဗစ်ကူးစက်မှုအများစုဟာရန်ကုန်တိုင်းအတွင်းမှာဖြစ်နေတာပါ။ဒါကြောင့်ရန်ကုန်တိုင်းအခြေအနေကိုကင်တွယ်ဖို့ကျွမ်းကျင်ဆေးပညာရှင်တွေပါတဲ့အဖွဲ့တွေထပ်ဖွဲ့ပြီးစတင်လှုပ်ဆောင်နေပြီလို့ဝန်ကြီးဒေါက်တာမြင့်ထွေးကပြောပါရယ်
။ဝန်ကြီးဆိုပြီးကျွန်တော်ကြီးကလုပ်လို့မရတော့အဲဒါကြောင့်ကျွန်တော်ကျန်းမာရေးဝန်ကြီးရုံးညွှန်ကြားဥဆောင်ပြီးတော့အဖွဲ့တို့ဖွင့်လာတဲ့ရန်ကုန်အခြေအနေကိုကင်တွယ်ဖို့နော်။ပါလစ်ရှိက Rapid Response Team တုံးကူကိုဒုတိယညွှန်ကြားမှုကျုပ်ယောဂနိုင်နေဒုတိယညွှန်ကြားမှုကျုပ်ကုသရေးညွှန်ကြားမှုယောဂနိုင်နေကောင်းဆောင်တဲ့အဖွဲ့သုံးဖွဲ့ဖြစ်ဒီ quarantine site ကို management လုပ်ဖို့ပြည်သူ့ကျန်းမာရေးကိစ္စရေးလုပ်ဖို့ပြန်လှုပ်လိုက်ပါလိမ့်မယ်။ရန်ကုန်အဓိကဖြစ်နေတာဟုတ်အဲ့ဒါကြောင့
်ဝင်းဆက်ဖြတ်ကုသရေးနည်းပြဟာအရ contact tracing လို့ခေါ်တဲ့ကိုဗစ်ရောဂါပိုးရှိသူတွေနဲ့ထိတွေ့ခဲ့သူတွေကိုရှာဖွေဖော်ထုတ်နိုင်ရေးဟာအရေးကြီးပြီးဒီအတွက်ပြည်သူတွေရဲ့ပူးပေါင်းကူညီမှုကလည်းအရေးပါကြောင်းကျန်းမာရေးဝန်ကြီးကထောက်ပြပါလေ။အဲ့ဒီလူတွေကိုတွေ့ရှိမှသာသူတို့ကို quarantine ဝင်ခိုင်းပြီးထိရောက်စွာထိမှုပေးနိုင်မှာဖြစ်တယ်လို့စီပညာရှင်တွေကလည်းပြောဆိုနေကြပါတယ်ခင်ဗျာ
မြန်မာနိုင်ငံမှာရွေးကောက်ပွဲကျင်းပဖို့တလကျော်သာလိုတော့တဲ့အချိန်မှာပဲကိုဗစ်ရောဂါကူးစက်မှုကတိတိတတ်တာတိုးလာနေတဲ့အတွက်မဲပေးနိုင်တဲ့အခြေအနေတွေအပေါ်စိုးရိမ်နေတဲ့သဘောထားတွေလည်းတိုးလာနေတဲ့အကြောင်းပြောပြပေးပါမယ်ဒီခါပါကိုဗစ်ရောဂါကူးစက်မှုတွေနဲ့သေဆုံးမှုတွေနေ့စဉ်ရက်ဆက်ဆိုးသလိုတိုးလာနေတာကြောင့် နိုဝင်ဘာ၈ရက်နေ့မှာရွေးကောက်ပွဲကျင်းပနိုင်မယ့်အလားအလာပေါ်စိုးရိမ်မှုတွေထွက်ပေါ်နေတာပါ။ရွေးကောက်ပွဲအတွက်မဲဆွယ်စည်းရုံးခွင့်ပြုထားပေမဲ့ကက်ယောဂါကာကွယ်ရေးညွှန်ကြားချက်တွေကြောင့်နိုင်ငံရေးပါတီတွေလည်းအကန့်အသတ်နဲ့သာလှုပ်ရှားနေရပါတယ်။သတင်းစာဆရာဦးတီဟာတွေးကတော့ရွေးကောက်ပွဲအတွက်ကက်ယောဂါအန်ရဲ့အတိတ်နဲ့ပေါ်မူတည်ပြီးအကန့်အသတ်တွေနဲ့ကျင်းပဖို့လိုမယ်လို့သူကမြင်ပါတယ်
။ဒီ pandemic ကအရန်ချိန်နေဆိုရဆိုရှင်ဆိုရှင်တိုင်းငလုံးတိုင်းတယ်ဆိုတော့တိုင်းငလုံးတိုင်းတယ်ရှိဖို့လိုအပ်တယ်လို့ဒေတာအလိုက်နောက်တခါဖိုင်လစ်ဖြစ်နေတဲ့နေရာမှာလည်းထုံနည်းလကောင်းမယ်ပေါ့နော်။ဟောဒါတွေကကျွန်တော်တို့ဟိုဖြစ်နေတဲ့ရွှေပြောင်းပြီးတော့ဟလာဥပဒေမှာပါတဲ့အချိန်တို့လို့ကုတ်တူတာပေါ့နော်။ဒီယူကောက်ဝဲပယ်မှာဒီမှာငိုရတဲ့ကျွန်တော် social distancing ကအထိုက်လောက်ရှိတော့ကျွန်တော်သိထားမယ်။ဘာလို့ secret voting ဖြစ်တဲ့ဆိုတော့ဘယ်မှာသွားပြီးတော့တက်တာရှိလဲဆိုတော့မဲလာပြီးတဲ့လူမနက်ပိုင်းမှာမြင်ရတတ်တယ်။မနက်ပိုင်းတစ်ချက်ကသူကလူကအရန်တန်းစီရတဲ့သဘောမျိုးဖြစ်သွားပေါ့နော်။ဆိုတော့အဲ့ဒီဟာကို control လုပ်နိုင်မှုတော့လို့။အဲ့ဒီဟာကို social distancing ကို season နဲ့မလုပ်နိုင်ဘူးဆိုလို့ရှိရင်တော့အာကျွန်တော်တို့ကဒါပြဿနာရှိတာ
ရွေးကောက်ပွဲလုပ်ငန်းတွေကိုစောင့်ကြည့်အကဲခတ်နေတဲ့အရက်ဖက်အဖွဲ့အစည်းတစ်ခုဖြစ်တဲ့ဖန်ဒီအိမ်ကဒေါက်ခင်လေးငယ်ကတော့ကျန်းမာရေးဆိုင်ရာလမ်းညွှန်ချက်တွေနဲ့အညီကျင်းပတင်တယ်လို့သူကယူဆပါတယ
်။ပုံမှန်အခြေအနေမှာပဲရွေးကောက်ပွဲတစ်ခုဖြစ်သွားစေချင်တယ်။ဒီဘက်ကတော့အခုကမ်ပိန်းကာလလည်းကောင်းကောင်းမလုပ်ရတဲ့အခါမှာသူကတော့အခက်အခဲပေါ့။ဒါပေမဲ့ဒီလိုအခက်အခဲထဲမှာဘယ်လိုကြော်ဖြတ်မလဲစစ်ဆက်လုပ်မယ်ဟောင်းစဉ်းစားစေချင်တယ်။အရင်အခြေအနေစိုးလာရဲဆိုရင်တော့ဒါအဲရွေးကောက်ပွဲကတော့ရှေ့ဆိုင်တဲ့နေရာမှာရှေ့ဆိုင်ရမှာ။ဒါပေမဲ့တခုအကြံပြုချင်တာကဒီတခြားရွေးကိုဗစ်ကာလအပြင်မှာလုပ်သွားတဲ့နိုင်ငံတွေမှာဆိုရင်ဥမာတို့ကချိုးတင်မယ်ဆိုတာမျိုးတွေကိုပို့ပြီးစနစ်တကျပြန်လုပ်လာတာမျိုးတွေရှိတယ်။နောက်ရွေးကောက်ပွဲနေ့မှာမဲလာပေးဖို့အတွက်လူတွေကိုအဆိုင်တွေခွဲပြောပေါ့နော်။ပို့ပြီးစနစ်တကျပေါ့နော်။အဲလူမထူတဲ့အောင်ပြင်ဆင်တာမျိုးတွေရှိတယ်။အဲ့လိုမျိုးအသေးစိတ်ဟာမျိုးအခုချိန်မှာတော့အလုပ်ထားရင်တော့ပိုကောင်းမယ်ထင်တယ်ရှင်။
တိုက်ခန့်နိုင်ငံရေးပါတီအချို့ကလည်းကက်ယောကအနေနဲ့ကြောင့်ရွေးကောက်ပွဲရွှေဆိုင်ဖို့ဒီတိုက်တွန်းထားတာတွေရှိနေပါတယ်။ကျမကြီးဆိုင်ရာကြာနေ healthcare editor ချုပ်ဒေါက်တာသူရိန်လိုင်ဝင်းကတော့ယောဂါကူးစက်မှုတိုးလာတဲ့အခြေအနေမျိုးမှာရွေးကောက်ပွဲကိုရှေ့တင်နေဆိုတဲ့အမြင်ကိုသူကလက်ခံ
အခုကကျွန်တော်တို့ virus ကူးစက်မှုကကျွန်တော်တို့ကတနေ့3,400ကျားဖြစ်နိုင်တဲ့အချိန်မှာကျွန်တော်တို့တစ်ညကို300ကျော်တွေ့ရပေါ့နော်ဖြစ်လိုက်တာနဲ့တမ်းမဆန်လောက်တွေ့နေဆိုတော့သဘောဖြစ်နေတာပေါ့နော်ဒီ3,000ကလည်းတကယ်ချင်းဟိုမြင်လာတယ်။ဒီဟာကဘာလို့ပြောလဲဆိုတော့ဒီ virus ကအချိန်ဟုန်ကောင်းနေတဲ့အချိန်မှာတာဝန်သေးကဒီနှစ်ကုန်လောက်မှာရနိုင်တယ်လို့မှန်းတာ哦။တာဝန်သေးရပြီးမှသာဆိုရင်အချိန်လေးပြန်တည်ငြိမ်သွားရင်ကျွန်တော်တို့ဒါကိုလုပ်လို့ရတယ်။အခုလောလောဆယ်မှာ COVID-19 ကာကွယ်တိုက်ခိုက်ဖို့အတွက်ကျွန်တော်၃နေရာရဲ့ virus တွေကိုတကယ်လို့များရွေးကောက်ပွဲလုပ်ခဲ့မယ်ဆိုရင်ကျွန်တော်တို့အဲ့ဒါကိုပြောင်းပေါင်းရတော့မယ်။ဒါကတစ်ခုပဲ။နောက်တစ်ခါကျမဲဆွဲတဲ့ကိစ္စတွေလူတွေမဖြစ်မနေမဲလာပေးရတော့မှာပဲလေ။တကယ်လို့လုံးဝမပေးကြဘူးဆိုရင်ကြောက်လေဒီနေ့ရွေးကောက်ပွဲကကြောက်လေ။အလုံးမဖြစ်ပြန်။ virus ကအဲ့ချင်းကြီးတော့များနေမယ်ဆိုရင်ဒါကဒုက္ခရောက်နိုင်တယ်ပေါ့နော်
။လာမယ့်ရွေးကောက်ပွဲမှာမဲပေးပိုင်ခွင့်ရှိသူ38တန်းကျော်ရှိပေမဲ့ကက်ယောဂအန္တရာယ်ကြောင့်မဲပေးနိုင်ကြမလားဆိုတာကလည်းစိုးရိမ်မှုတွေရှိနေပါတယ်။နိုင်ငံရေးလေလာသုံးသပ်သူဦးမင်းခင်ကတော့ရွေးကောက်ပွဲအောင်မြင်မြင်ကျင်းပဖို့ဆိုရင်ကော်မရှင်အပါအဝင်တာဝန်ရှိသူတွေအနေနဲ့အခုကလေးကပြင်ဆင်ထားဖို့လိုအပ်တယ်လို့သုံးသပ်ပါတယ်
။ဒီကျွန်တော်မြင်ကတော့ရွေးကောက်ပွဲဟိုရှေ့လိုလေအချိန်တွေကပြောင်းသွားမယ်လို့မမြင်ဘူး။ကျန်ဆိုင်သွားမယ့်အချိန်တွေကတော့ရောက်နေပြီ။စနစ်ပြေမကျသွားဘူးပဲယူကြည့်ရင်။ဟိုတော့ဆရာဆူရနဲ့ရွေးကောက်ပွဲကော်မရှင်နဲ့သက်ဆိုင်ဌာနတွေရဲ့တိုက်တွန်းမှုပေါ်မှာရမှုတည်တယ်။ပိုလင်းကြရင်ရွေးကောက်ပွဲကော်မရှင်ရဲ့ဟိုလုံနိုင်ဆိုင်နိုင်ငံကိုလည်းကျမတို့တန်လျာရှိတယ်။ဒါနဲ့နည်းနည်းလုပ်နေတာမဟုတ်ဘူးနော်။ဒါပေမဲ့ရွေးကြလို့ရှိဖြစ်နေတာ
။ပြည်အောင်စုရွေးကောက်ပွဲကော်မရှင်ကတော့ကက်ယောဂါနဲ့လုံခြုံရေးစိန်ခေါ်မှုတွေရှိနေတဲ့ဒေသတွေမှာရွေးကောက်ပွဲကျင်းပမယ့်အစီအစဉ်တွေနဲ့ပတ်သက်လို့လာမယ့်အောက်တိုဘာလထဲမှာထုတ်ပြန်သွားမယ်လို့ပြောဆိုထားပါတယ်။လာမယ့်နိုဝင်ဘာရွေးကောက်ပွဲမှာတော့နိုင်ငံရေးပါတီပေါင်း90ကျော်ကကိုယ်စားလှယ်ပေါင်း6,000ယောက်ရှင်ပြိုင်မှုအမည်စင်တင်သွင်းထားပါတယ်ရှင်။ကျမမိခါပါရန်ကုန်ကနေဒီသတင်းပေးပို့ထားပါတယ်။
2020ပြည်နှစ်အထွေထွေရွေးကောက်ပွဲအတွက်ပြည်ပရောက်မဲဆန္ဒရှင်တွေချိုတင်ဆန္ဒမဲပေးရမယ်ရက်တွေကိုပြည်ပနိုင်ငံအခြေစိုက်မြန်မာတန်ယုံတွေကစတင်ကြေညာနေပြီဖြစ်လို့ပြည်ပမဲဆန္ဒရှင်တွေမဲပေးနိုင်ရေးချိုတင်ပြင်ဆင်နေကြတဲ့အကြောင်းကျွန်မစုမုံကစူးစီးတင်ပြပေးချင်ပါတယ်ရှင်။လာမယ့်နိုဝင်ဘာလမှာကျင်းပမယ့်ပါတီစုံဒီမိုကရေစီအထွေထွေရွေးကောက်ပွဲလွှတ်တော်အသီးသီးအတွက်ပြည်ပရောက်မဲဆန္ဒရှင်တွေချိုတင်ဆန္ဒမဲပေးရမယ်ရက်နဲ့အချိန်တွေကိုနိုင်ငံတကာအခြေစိုက်တန်ယုံတွေဘက်ကစက်တင်ဘာလ18ရက်နေ့ကစတင်ကြေညာနေပြီဖြစ်ပါတယ်။ သက်ဆိုင်ရာနိုင်ငံအလိုက်ကြိုတင်မဲပေးရမယ့်ရက်တွေကတော့အောက်တိုဘာလ10ရက်နေ့ကနေစပြီးအောက်တိုဘာလလလရက်တွေမှာအသီးသီးသတ်မှတ်ထားပါတယ်။အာရှနိုင်ငံတွေထဲမှာတော့တောင်ကိုရီးယားနိုင်ငံဆိုးမျိုးအခြေဆိုင်မြန်မာတန်ရုံမှာကြိုတင်ဆန္ဒမဲပေးမယ့်မဲယုံဖွင့်လှစ်မှာဖြစ်ပြီးမဲပေးမယ့်ရက်တွေကတော့တောက်ကြစနေတနင်္ဂနွေတနင်္လာတပတ်ကို4ရက်သတ်မှတ်ကြောင်းကြေညာပါတယ်။တောင်ကိုရီးယားရောက်မြန်မာလူမှုအတိုင်းဝိုင်းကတော့ရွေးကောက်ပွဲဖြစ်မြောက်ရေးဝိုင်းဝန်းကူညီပေးနေကြပြီးလိုအပ်တဲ့သတင်းချက်လက်ကိုကိုရီးယားရောက်မြန်မာတွေကြားလက်ဆင့်ကမ်းဖြန့်ဝေပေးနေကြတယ်လို့တောင်ကိုရီးယားရောက်မြန်မာတူဖြစ်တဲ့ဦးညွန့်ဝင်းစကဝါကပြောပြပါတယ
်ကျွန်တော်တို့ကဒီလက်လက်ကြီးကျွန်တော်ရှိလာမင်းရယ်အခုအချိန်ရတဲ့ဒီတိုင်ဝါထုတ်နေတဲ့ထုတ်ပြန်ချက်တွေကိုကျွန်တော်တို့ကညွှန်ပေးလိုက်တာပဲခဏရစပြီးတော့တိုင်ဝါဒီနေ့ဒီရက်ဒီအချိန်မှာပြေးလို့ရပါတယ်ဆိုပြီးတော့သူ့ရဲ့စစ်ခါပေးရမယ်အဲ့ဒီဒါလေးကတော့ဒုက္ခမားတွေဝန်ထမ်းတွေကတော့ဒီဆက်ယုံဒီအတွက်ညီမကျောင်းညီမအားတဲ့အချိန်မှာပြေးလို့ရမှာဆိုတော့တောက်ကြအနေနဲ့တင်းနာအဲ့လိုဖြစ်ခင်ထားတဲ့ပြရတဲ့တန်ရော
မြန်မာနိုင်ငံသားအများစုရှိနေတဲ့စင်ကာပူနိုင်ငံမှာတော့လောင်မဲအောက်တိုဘာလပထမပတ်ကနေတတိယပတ်အတွင်းမြန်မာတန်ရုံစင်ကာပူမှာကြိုတင်မဲပေးပွဲကျင်းပမှာဖြစ်လို့စင်ကာပူရောက်မြန်မာလူမှုအဖွဲ့အစည်းတွေတတိပုဂ္ဂလစေတနာဝန်ထမ်းတွေဝိုင်းဝန်းကူညီလှူအပ်ပေးဖို့ပြင်ဆင်နေကြပါတယ်စင်ကာပူရောက်မြန်မာတူဖြစ်တဲ့ကိုအောင်ဝင်းထွတ်ကကိုဗစ်ကာလစီကံချက်တွေနဲ့အညီမဲပေးခွင့်ရနိုင်ရေးဝိုင်းဝန်းစ조사နေကြတာတွေ့ရတယ်လို့ပြောပြပါတယ
်။စင်ကာပူမှာရှိတဲ့ဒီကျွမ်းတွေကဖြစ်သွားတယ်။နောက်ဆုံးလုပ်ခဲ့တဲ့ရွေးကောက်ပွဲတော့ကျွန်တော်တို့ကလူရန်ရှိန်တွေတန်းစီရတယ်၊ပေါ်လန်တွေကကိုဗတာကိုလာပြီးလှူအားပေးကြတယ်၊စားဖို့တောက်ဖို့ကိစ္စအားစားပေါ့နော်အကုန်လုံး။ဒါပေမဲ့ဒီလိုအခြေအနေမျိုးခုတော့ပြန်တော့မရနိုင်တော့ဘူးဗျာ။ဘာကြောင့်လဲဆိုတော့အခုဆိုလို့ချင်းစင်ကာပူကကိုဗစ် -19 နဲ့ပတ်သက်ပြီးဆိုတော့စီကအရင်ကင်းချက်တွေတော့အဲ့လိုမျိုးလူစုလူဝေးလုံးဝသွားလို့မရပါဘူး။အဲ့တော့တာယုံဒီနေလေအဲ့ဒါကိုအဖြစ်ခံမှာမဟုတ်ဘူး။နောက်ပြီးတော့ကျွန်တော်တို့ဒီလိုအားပေးတဲ့ provider ဖွဲ့တွေလည်းအဖြစ်ခံမှာမဟုတ်ဘူး။သူတို့မှတော့ဒီတင်္ဂနာအခြေအနေတွေပေါ်မူတည်ပြီးတော့လုံးမဲ့ plan ကြီးရှိထားပြီးသားဖြစ်နေတော့
ကျိုတင်ဆန္ဒမဲပေးကြမယ်ပြပရောက်မဲဆန္ဒရှင်တွေမဲပေးကြတဲ့အခြေအနေမဲယုံနေထားတွေကိုတော့ရွေးကောက်ပွဲစောင့်ကြည့်တဲ့သူတွေအနေနဲ့အနီးကပ်စောင့်ကြည့်လေ့လာဖို့အခွင့်အလမ်းနည်းပေမဲ့ဆက်သွယ်လို့ရမယ့်နည်းလမ်းတွေနဲ့လေ့လာကြဖို့ရှိပြီးဆန္ဒမဲပေးခွင့်အဆင်ပြေအောင်နောက်မဲပေးခွင့်ရှိတဲ့နိုင်ငံသားအလုံးမဲပေးခွင့်ရအောင်ကော်မရှင်အနေနဲ့ဆောင်ရွက်ပေးတင်ပါတယ်လို့ရွေးကောက်ပွဲစောင့်ကြည့်လေ့လာနေတဲ့ New Myanmar Foundation ကမမြနန္နာတင်ကအကြံပြုပါတယ
်ဒီနိုင်ငံပြင်ပကြတော့ပြီးခဲ့တဲ့2015လောက်ကဆိုရင်လေးပြရတဲ့အခါမှာအဆင်ပြေလာပြီးပါရောက်မဆန္ဒရှင်တွေအလိုမဲပေးလက်ဆိုရဲပုံမှာတော့ကျမတို့ကဒီဖုန်းနဲ့အင်တာဗျူးလုပ်တဲ့ဟာတွေပေါ့နော်ကျွတင်မဲသွားပေးတဲ့အချိန်မှာတခြားနိုင်ငံတွေမှာဆိုရင်လည်းအခုကဒီကိုဗစ်ကာလဖြစ်နေတဲ့ဆိုတဲ့အခါကျတော့သူတို့အပြင်ထွက်တဲ့အခါမှာဒီတခြားဒီမတ်စေးအုပ်သွားတာမျိုးတွေနောက်ပြီးတော့ဒီဝါဘော်ဒီဆိုရှယ်ဒီဇိုင်းလေးလုပ်တဲ့ဟာမျိုးတွေပေါ့နော်ပေါ့နော်အဲလုပ်တဲ့အခုတစ်ချက်ကတော့ဒီတန်ယုံဘက်ကနေလည်းဒီ guideline တွေ supporting တွေပေးမယ်ဆိုလို့ရှိရင်တော့ပိုကောင်းတာပေါ့နော်ကျိုးကြတော့လေခါတရုံကိုတွားတာဝေးလို့ဆိုပြီးတော့မပေးဖြစ်တော့တဲ့ဟာမျိုးတွေလည်းရှိနိုင်နေပေါ့နော်ဒီသားထဲမှာမှကြံခဲ့တဲ့သူတွေလည်းရှိအောင်ပါပေါ့နော်အော်ကော်မရှင်ကလည်းသူ့လုံလုံလုံလုံတွေလည်းရှိတယ်ဆက်ပြီးတော့မှဒီ second option လေးစဉ်းစားနိုင်ရဆိုရင်လည်းပိုကောင်းတယ်ပေါ့နော
်တရုတ်နိုင်ငံမှာတော့လာမယ့်အောက်တိုဘာလ10ရက်နေ့နဲ့အောက်တိုဘာလ17ရက်နေ့စနေတနင်္ဂနွေ2ရက်မနက်9နာရီကနေညနေ5နာရီထိကြိုတင်ဆန္ဒမဲလာပေးနိုင်ကြမှာဖြစ်ပြီးမဲယုံကတော့တရုတ်နိုင်ငံဘီဂျင်းမြို့အခြေဆိုင်မြန်မာတန်ရုံမှာဖွင့်လှစ်မှာဖြစ်ပါတယ်အလားတူဩစတြေးလျနိုင်ငံနယူးဇီလန်ပါပူဝါနယူးဂီနီဆယ်မွန်ကျွန်းစုနိုင်ငံအပါအဝင်အရှေ့ပြားဒေသနိုင်ငံတွေကမြန်မာနိုင်ငံသားတွေကြိုတင်ဆန္ဒမဲပေးနိုင်ရေးအတွက်ကိုလည်းဩစတြေးလျနိုင်ငံကမ်ဘာရာမြို့အခြေဆိုင်မြန်မာတန်ရုံမှာမဲယုံဖွင့်လှစ်မှာဖြစ်ပြီးအောက်တိုဘာလ10ရက်နေ့မှာကြိုတင်မဲပေးကြရမှာဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုမှာတော့လော့စ်အိန်ဂျလိစ်မြို့ကမြန်မာကောင်စီဝင်ရုံးမှာအောက်တိုဘာလ10ရက်နေ့စနေနေ့ကနေအောက်တိုဘာလ12ရက်နေ့တနင်္လာနေ့အထိမဲပေးကြရမှာဖြစ်ပြီးမဲပေးခွင့်ရှိသူစည်းရင်းနဲ့မဲပေးရမယ့်အသေးစိတ်အစီအစဉ်လေးဆက်လက်ထုတ်ပြန်သွားမယ်လို့ကြေညာထားပါတယ်။တက်မှတ်မဲယုံနေမှာမဲပေးတဲ့သူတွေအနေနဲ့မိမိတို့ရဲ့နိုင်ငံကူးလက်မှတ်မူရင်းနဲ့နိုင်ငံသားစစ်စစ်ရေးကပ်ပြားမူရင်းဒါမှမဟုတ်မိတူကိုယူဆောင်သွားကြရမှာဖြစ်ပါတယ်ရှင်။ကျမစုမမ
တော်ရချင်ချာဂူဆလာပီကပမီဒီယာတွေမှာမြန်မာနိုင်ငံနဲ့ပတ်သက်ပြီးဘယ်လိုသုံးသပ်ရေးသားနေကြသလဲဆိုတာကိုကြည့်ကြအောင်ပါမူရင်းအဘော်မူရင်းအသုံးနှုန်းတွေအတိုင်းပြောပြမှာဖြစ်ပါတယ်ကျွန်တော်ကြော်စမ်းတာပါ Anti Chinese Coalition US wants to put a bridle on China in Southeast Asia တရုတ်ဆန်ကြီးရဲ့ညောင်အဖွဲ့အစ်တော်အရှာမှာတရုတ်ကိုအမေရိကန်ထိန်းချုပ်လိုခြင်းဆိုတဲ့ခေါင်းစဉ်နဲ့ Georgie Coolidge Philly ရဲ့ဆောင်းပါးကို112 Ukraineonline မှာဖတ်ရပါတယ်။အာဆီယံနိုင်ငံတွေတရုတ်အစိုးရပိုင်ကုမ္ပဏီတွေနဲ့စီးပွားရေးလုပ်တာကိုပြန်လည်သုံးသပ်ကြဖို့ဒါရီယာကိုနိုင်ငံအကျိုးစီးပွားကိုထိခိုက်စေတယ်လို့ပြီးခဲ့တဲ့အပတ်ကပြုလုပ်ခဲ့တဲ့ American ASEAN Video Conference မှာအမေရိကန်နိုင်ငံရဲ့ဝန်ကြီး Mike Pompeo ကပြောသွားခဲ့ပါတယ်။ တယောက်တည်းအာဆီယံဆယ်နိုင်ငံတည်းကဖိလစ်ပိုင်အင်ဒိုနီးရှားဗီယက်နမ်တို့ကပွန်ပီယိုနဲ့သဘောထားတိုက်ဆိုင်ပြီးမီဒီယာတွေကဒါဟာတရုတ်ဆန့်ကျင်ရေးညွန်ပေါင်းဖွဲ့ဖို့ဆော်ဩနေတာဖြစ်တယ်လို့ရေးကြပါတယ်ဆိုတော့ဒီလိုလုံးမဲ့ကိစ္စဟာဘလောက်ထိလက်တွေ့ဖြစ်နိုင်တယ်လဲထိရောက်မှုရောရှိမလားဆိုတာမေးစရာဖြစ်တယ်လို့ဆိုပါတယ်အာဆီယံဟာ1969ခုနှစ်ကတည်းကစီးပွားရေးပူပေါင်းဆောင်ရွက်မှုဒေသတွင်းပြဿနာဖြေရှင်းရေးနဲ့သူစဉ်ကဆိုဗီယက်ပြည်ထောင်စုအခုတရုတ်ပြည်တို့ရဲ့ဩဇာကိုထိန်းချုပ်နိုင်ဖို့စတင်တည်ရှိလာတာဖြစ်တယ်။အမေရိကန်ဟာအခုမဟာဗျူဟာကျတဲ့အစ်တန်အားရှဒေသအပေါ်တရုတ်ရဲ့ဩဇာလွှမ်းမိုးမှုကိုမလိုလားဘူး။တခါတလောမှလည်းတရုတ်ရဲ့လွှမ်းမိုးမှုခြေလှမ်းတွေကိုတုံ့ပြန်ဖို့အမေရိကန်ကလုပ်နေတဲ့ဆိုပြီးတော့အာရှပစိဖိတ်မှာဂျပန်၊ဩစတြေးလျ၊အိန္ဒိယတို့နဲ့အမေရိကန်ဟာလုံခြုံရေးညှိနှိုင်းမှုတွေလုပ်တယ်ဆိုတာကိုဖော်ပြပါတယ်။ထိုတော့က1954-1969ခုနှစ်အထိလည်းပဲအမေရိကန်ပြည်ထောင်စုကဆိုဗီယက်ဆန့်ကျင်ရေးအတွက်တစ်တောင်အာရှနိုင်ငံတွေနဲ့စီတိုးခေါ်စီးရေးမဟာမိတ်စာချုပ်ထုတ်ဆိုခဲ့ပါတယ်။အခုကအာဆီယံနဲ့အမေရိကန်မဟာမိတ်ဖွဲ့ဖို့လိုအပ်တဲ့အခြေအနေကတော့ဒီအာဆီယံနိုင်ငံတွေကနိုင်ငံတချို့ဥပမာပြောရင်ဗီယက်နမ်၊မလေး၊ဖိလစ်ပိုင်စတဲ့နိုင်ငံတွေနဲ့တရုတ်နိုင်ငံတို့အကြားနယ်မြေအငင်းပွားမှုတွေရှိနေခြင်းပဲလို့ဆိုပါတယ်။သို့သော်လည်းပဲဒီလိုအမေရိကန်အာဆီယံမဟာမိတ်ဖွဲ့စည်းရေးအတွက်အတားအဆီးဖြစ်နေတာကတော့အာဆီယံနိုင်ငံတွေအနေနဲ့တရုတ်အပေါ်စီးပွားရေးအရာမီခိုအားထားနေခြင်းပဲဖြစ်တယ်လို့လည်းဆိုပါရယ်။နေပြည်တော်အရင်ပေါ်မှုရှိနေသည့်တိုင်အောင်အာဆီယံဟာတရုတ်ရဲ့ဒုတိယအကြီးဆုံးကုန်သွယ်ဘက်ဖြစ်နေပြီးပမာဏအားဖြင့်ပြောမယ်ဆိုရင်2000ပြည့်နှစ်ကနေပြီးတော့2019အတွင်းအပြန်အလှန်ကုန်သွယ်မှုအမေရိကန်ဒေါ်လာ40ဘီလီယံကနေဘီလီယံပေါင်း650နီးပါးအထိမြင့်တက်လာခဲ့တယ်လို့ဖော်ပြပါရယ်။မြန်မာနိုင်ငံဆိုရင်လည်းပဲတရုတ်နိုင်ငံကိုသဘာဝတံငွေရောင်းချနေတာအစတရုတ်နိုင်ငံဘယ်လိုစီးပွားရေးပတ်သက်မှုတွေရှိနေလဲဆိုတာကိုလည်းဖော်ပြထားပါတယ်။တရုတ်ဟာအရှေ့တောင်အာရှအတွင်းမှာအကြီးမားဆုံးရင်းနှီးမြှုပ်နှံသူလည်းဖြစ်ပါတယ်တဲ့။တရုတ်ဆန့်ကျင်ရေးမှာအင်ဒိုနီးရှား၊မလေးရှား၊ဖိလစ်ပိုင်တို့ဟာလည်းတန်တမာဆက်ဆံရေးကိုထိခိုက်လောက်တဲ့အထိတင်းတင်းမာမာမလုပ်ကြဘူး။ဒါဟာအာဆီယံနေတာအတွင်းမှာတရုတ်စီးပွားရေးရင်းနှီးမြှုပ်နှံနိုင်ဖို့အတွက်အခြေအနေဖန်တီးထားတာဖြစ်ပါတယ်။2020ပြည့်အကုန်မတော့အာရှနိုင်ငံတွေနဲ့တရုတ်၊တောင်ကိုရီးယား၊ဩစတြေးလျ၊နယူးဇီလန်စတဲ့နိုင်ငံတွေအကြားမှာ free trade zone လို့ခေါ်တဲ့လွတ်လပ်သောကုန်သွယ်မှု zone ထူထောင်ဖို့စီစဉ်ထားကြပြီးတော့ဒါဆိုရင်ဒေသတွင်းနိုင်ငံတွေအနေနဲ့တရုတ်ဈေးကွက်အပေါ်ပီကိုအားထားမှုပိုမိုကြီးမားလာနိုင်တယ်လို့ဆိုပါတယ်။အာရှနိုင်ငံတွေအနေနဲ့တရုတ်ပုံစံကိုအခွန်တိုးကောက်မယ်ဆိုရင်လည်းသူတို့ရဲ့ကုန်တင်သွင်းမှုကိုတရုတ်ကပိတ်လိုက်ရင်တော့နှစ်ဖက်စလုံးအထိနာကြမှာဖြစ်တယ်လို့လည်းရေးထားပါတယ်။ဒီလိုအခြေအနေမျိုးမှာအစ်တောင်အရှောက်ကိုတရုတ်ပြည်ထက်ပူပြီးအမေရိကန်နဲ့ပူးပေါင်းဆောင်ရွက်မှုလုပ်လာအောင်ဒေါ်နယ်ထရမ့်အစိုးရကမလုပ်နိုင်ဘူး Trans-Pacific Trade Pact လို့ခေါ်တဲ့ပစိဖိတ်နိုင်ငံများကုန်သွယ်ရေးသဘောတူညီမှုကလည်းလွန်ခဲ့တဲ့3နှစ်ကနှုတ်ထွက်ခဲ့တယ်ဒါရီဟာဒေါ်နယ်ထရမ့်ရဲ့မှားယွင်းမှုပဲဖြစ်တယ်ဒေါ်နယ်ထရမ့်အစိုးရရဲ့အထူးကြံနေလိုတဲ့အတွင်းစစ်ကအစ်တောင်အရှောက်အပေါ်လွှမ်းမိုးနိုင်မှုကိုယွံနေစေပြီးတရုတ်လက်ကိုပူပြီးကြောက်ပေါ်စီတယ်လို့ရေးသားထားပါခင်ဗျာ
ဗီအိုအမေရိကန်တန်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့တော်ကနေထုတ်လွှင့်ပေးနေပါတယ်အမေရိကန်ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်ရေဒီယိုအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့ထုတ်လွှင့်ချက်တွေကိုရေဒီယိုနဲ့ဂျိုရုဆလောင်းတို့အပြင် VOA Facebook စာမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ
။မင်္ဂလာပါရှင်။အခုဆက်ပြီးတော့အမျိုးသမီးကဏ္ဍကိုကျွန်မခင်မထွေးကတင်ဆက်ပေးပါမယ်။မြန်မာနိုင်ငံမှာထွေထွေရွေးကောက်ပွဲကျင်းပဖို့လာပိုင်မဲ့လူကားတော့တယ်ဒီရွေးကောက်ပွဲမှာအမျိုးသမီးလွှတ်တော်ကိုယ်စားလှယ်လောင်းတွေကိုထောက်ခံပေးကြဖို့လှုပ်ရှားမှုတစ်ခုကိုတော့ဖန်တီးရင်အဖွဲ့ကပြီးခဲ့တဲ့လာပိုင်တွေကလေးကစတင်နေခဲ့တာပါ COVID-19 ရောဂါကူးစက်မှုတွေကြောင့်အကန့်အသတ်တွေကြားမှာပဲ Vote for Women အမျိုးသမီးတွေကိုမဲပေးကြပါဆိုတဲ့လှုပ်ရှားမှုကိုသူတို့ဘယ်လိုစခဲ့ကြတာပါလဲရွေးကောက်ပွဲနီးလာတဲ့အချိန်မှာရောဘယ်လိုပုံစံနဲ့ဆက်ပြီးတော့သွားနေပါလဲနောက်အမျိုးသမီးတွေနိုင်ငံရေးမှာပုံမှုပါဝင်လာဖို့ဒါကြောင့်အရေးကြီးရတာလေစူရာတွေကိုဖန်တီးရင်အဖွဲ့ရဲ့ညွှန်ကြားရေးမှူးမက်ခင်လင်းငယ်ကိုဆက်သွယ်မေးမြန်းပြီးတည်ထင်းပံအမျိုးသမီးကဏ္ဍမှာတင်ဆက်ထားပါရရှင
်
န်ခင်လင်းငယ်တို့ဒီဖန်တီးရင်ဖွဲ့ကနေပြီးတော့ Vote for Women အမျိုးသမီးတွေကိုမဲပေးကြပါဆိုတဲ့လှုပ်ရှားမှုလေးကိုလုပ်နေတာတွေ့ပါတယ်ရှင်။ဒီလှုပ်ရှားမှုကိုဘယ်ချိန်မှာစပြီးတော့လှုပ်ဖြစ်ခဲ့တာလဲရှင်။ဘာကြောင့်လှုပ်ဖြစ်ခဲ့လဲဆိုတာလေးရောပြောပြပေးပါလား။
ဟုတ်ကဲ့ရှင်ပြောရရင်တော့ကျမတို့ဒီ2015ရွေးကောက်ပွဲမှာခရေကဒီ Vote for Women Campaign ပေါ့နော်အမျိုးသမီးတွေကိုမဲပေးဖို့ဆိုတာမျိုးလုပ်ခဲ့ဘူးလေရှင်အဲဒီတော့ကျမတို့နှစ်နေရာပဲပေါ့နော်ရန်ကုန်မှာကဒီပြည်သူ့ရင်မြင်ထဲမှာတစ်ခေါက်နဲ့နောက်လားချို့မှာပေါ့နော်တစ်ခေါက်လုပ်ခဲ့ဘူးလေအခု2020ကျတော့လေကျမတို့ဒါလုံးမယ်ပေါ့ဒါပေမဲ့အဲ့မှာကျမတို့တခုစဉ်းစားတာကတော့လုပ်တဲ့အခါမှာကျမတို့ဒီ campaign ပုံစံပေါ့နော်နည်းမျိုးတွေမှာလှည့်ပြီးတော့ကျဆက်ဇလန်းလေးတွေနဲ့ဖြောပြီးကိုစဉ်းစားတယ်။နည်းမြေ6နေရာပေါ့နော်။ဒီဟိုချမ်းပြီးကိုကြားပြီးကိုလည်းပါတယ်။ရန်ကုန်မှာလည်းပါတယ်ပေါ့အဲ့လိုမျိုးလှည့်ပြီးကိုပြဆက်ကလေးတွေနဲ့ကမယ်။ဒီကမ်ပိန်းပေါ့အမျိုးသမီးတွေကိုယုံကြည်မှုရှိလာဖို့ပေါ့နော်။အရွေးကောက်ပွဲကြိုင်မဲထဲဖို့ဆိုတာကိုသတင်းစကားပေးမယ်ပေါ့။အဲ့ဒီလိုလုံးမဲ့ဟာကိုဒီတောင်စုရွေးကောက်ပွဲကော်မရှင်ကိုလည်းတင်ပြရတယ်။ပြီးရင်အဲ့ဒါကျမတို့ကကိုယ်စလဲလောင်းအမည်စရင်မထွက်ခင်အထိပဲလုပ်ဖို့လည်းငွေရစီစဉ်ထားတယ်။ဘာကြောင့်လဲဆိုတော့ဒီကိုယ်စလဲလောင်းအမည်စင်းထွက်လို့ကျမတို့ကအဲ့နည်းမျိုးတွေမှာတွားလုတ်ခဲ့ရဆိုရင်ကျမတို့ကတော့အမျိုးသမီးတွေကိုမဲပေးဖို့မဲဆွဲတာဒါပေမဲ့အဲ့ချိန်ကျရင်ပါတီတွေမှာတချို့ပါတီကအမျိုးသားဖြစ်မယ်တချို့ပါတီကအမျိုးသမီးဖြစ်မယ်ဆိုကျမတို့ကပါတီတွေပေါ်ဘက်လိုက်ပြီးမဲဆွဲတယ်လို့ဖြစ်မှာဆိုလို့ပေါ့နော်အဲ့တော့ကိုယ်စလဲလောင်းအမည်စင်းမထွက်ခင်ဒီလုံးမယ်လို့ရည်ရွယ်ပြီးတော့အစီအစဉ်ဆွဲခဲ့ဒါပေမဲ့ဒီကိုဗစ်ဖြစ်လာတဲ့အခါကျတော့အဲ့လိုပြဆက်တူလေးနဲ့လူတွေကိုဖြောပြီးကတိတ်အဆင်ပဲပြီးတော့ကျမတို့အစီအစဉ်ကြောင်းလိုက်ပြီးတော့အဲ့ဒါကိုဇလန်းလေးတွေရိုက်တယ်။နောက်ကျမတို့တချင်းလက်ဆက်တယ်ပေါ့နော်ဒီအမျိုးသမီးတွေနိုင်ငံရေးမှာပါဖို့ဘာညာတချင်းလေးတွေဆက်တယ်ဆက်ပြီးတော့အဲ့ဒီဟာကို LED ကားကြီးနဲ့လုပ်ပြီးတော့ကျမတို့ပြတာတော့လုပ်ခဲ့တယ်ရှင်
။ဟုတ်ကဲ့မဲပေးပါဆိုတာလည်းမဟုတ်ဖဲနဲ့အမျိုးသမီးတွေကိုမဲပေးပါပေါ့နော်အမျိုးသမီးဆိုတာကိုပါထည့်ပြီးတော့ဘာကြောင့်အထူးပြုပြီးတော့မှအမျိုးသမီးတွေကိုမဲပေးဖို့လိုအပ်တယ်လို့ယူဆပြီးတော့ဒီလှုပ်ရှားမှုကိုလုပ်တာပါလဲရှင်။
ဟုတ်ကဲ့ရှင်ဒီ2008နာဂိဖြစ်တော့ဒီဖန်ကြီးကိုစတီထောင်တဲ့သူတွေကနာဂိမှာခံခဲ့ရတဲ့လူတွေကိုကူညီချားရင်းနဲ့ဘာလို့တွတ်တွေ့လာလဲဆိုတော့တကယ်တိုင်းပြည်ရဲ့ခုနစီမံခန့်ခွဲတဲ့နေရာမှာအမျိုးသမီးမပါတဲ့အခါကျတကယ်လက်တွေအောက်ချင်မှာအမျိုးသမီးတို့ဒုက္ခရောက်တဲ့အခါမှာကူညီတဲ့အခါမှာခုနကူညီထောက်ပံ့တာတွေတော့ဟုတ်တယ်တော်တော်အမျိုးသမီးတွေအတွက်သီးသန့်လိုအပ်ချက်တွေကိုစဉ်းစားတာမျိုးမရှိတဲ့အခါမှာဒီကိစ္စရင်မကားဘူးဆက်စဉ်းစားတော့တခြားအကြမ်းဖက်ခံရမှုတွေပဲဖြစ်ဖြစ်ဘာပဲဖြစ်ဖြစ်ဒီအောက်ချင်ရအမျိုးသမီးတွေအတွက်ကကောင်းဆောင်ပိုင်းမှာအမျိုးသမီးတယောက်မပါခြင်းအပြင်လိုအပ်ချက်တွေကိုကောင်းကောင်းမဖြစ်ပေးစီနိုင်အောင်စားလဲတွေ့လာရပေါ့နော်နောက်တစ်ခါဒီတိုင်းပြည်တစ်ခုလားမဟုတ်အိမ်တစ်ခုပဲဖြစ်ဖြစ်မိသားစုတစ်ခုပဲဖြစ်ဖြစ်ဟိုနှစ်ညကြာကဖွင့်ပြိုးဖို့ဆိုရင်ဒီစဉ်းစားဆုံးဖြတ်တဲ့နေရာမှာအမျိုးသမီးရောအမျိုးသားရောနှစ်ယောက်ရဲ့တွေးခေါ်သဘာဝနော်စိတ်နဲ့စိတ်ထားတွေပူးပေါင်းပြီးလုံးဝအောင်မြင်မယ်ဆိုတဲ့အမျိုးကိုလည်းတွေ့လာရပေါ့နော်အဲ့ခါမှာသူတို့ကဒီဖန်နီအဖွဲ့ကိုတီထောင်ခဲ့ပြီးတော့ဒီအမျိုးသမီးတွေအတွက်အထူးသဖြင့်နိုင်ငံရေးမှာအမျိုးသမီးခေါင်းဆောင်တွေပိုပေါ်လာဖို့ဆိုပြီးတော့လုပ်ခဲ့ရပေါ့နော်အဲ့ဒါကတော့2009မှာဒီဖန်နီကိုတီထောင်ခဲ့တယ်2010ရွေးကောက်ပွဲမှာလေးလာတဲ့အခါကျအမျိုးသမီးပါဝင်ဖို့အရန်နည်းတယ်ပေါ့နော်300ခန့်ထုံးလောက်ပဲရှိတော့သူတို့က2012ကနေစပြီးအမျိုးသမီးနိုင်ငံရေးခေါင်းဆောင်ဖို့ဆိုတဲ့စီမံကိန်းတွေကိုလုပ်ပြီးတော့နိုင်ငံရေးပါတီစုံနဲ့ပေါ့နော်ဆက်သွယ်ပြီးတော့ခေါင်းဆောင်မှုတင်တန်းတွေပေးခဲ့ရရှင်အဲ့ဒါနဲ့သူက2015ရွေးကောက်ပွဲတားတဲ့ခါကျတော့ရွေးကောက်ပွဲမှာအမျိုးသမီးပါဝင်ဖို့ပိုများလာမယ်ဆိုတော့ဒီစီမံကိန်းရဲ့ရည်ရွယ်ချက်အတိုင်းသူတို့ကပို့ပြီးတော့လှုံ့ဆော်ပြီးတော့အမျိုးသမီးကိုမဲပေးပါစွာလေးလှုပ်လာတယ်ပေါ့အဓိကကတော့ကျမတို့ကနိုင်ငံရေးပါတီတွေကိုလည်းပို့ပြီးတော့ရင်ဥတီချက်ထားတယ်ပေါ့ဘာကြောင့်လဲဆိုတော့နိုင်ငံရေးပါတီတွေကတစဉ်အမျိုးသမီးကိုယ်စားလှယ်လောင်းကိုရွေးတော့မှသာဒီရွေးကောက်ပွဲမှာအမျိုးသမီးပါဝင်နိုင်ခွင့်ပိုများမယ်ဆိုတော့နိုင်ငံရေးပါတီတွေကသူတို့အမျိုးသမီးကိုယ်စားလှယ်လောင်းကိုပိုပြီးများများထည့်လာဖို့လည်းဥတီပြီးတော့လုပ်ပါတယ်ရှင
်ဟုတ်ကဲ့ဒီရွေးကောက်ပွဲရဲ့တဖြည်းဖြည်းနီးလာတဲ့အချိန်ကြာရင်ရောဒီလှုပ်ရှားမှုဘယ်လိုပုံစံနဲ့ဆက်ရှိသွားမလဲရှင်
ဒီရွေးကောက်ပွဲကအရင်နီးကပ်လာတဲ့အချိန်မှာတော့ကျမတို့ကပြောရရင်ဒီ Vote for Women Campaign ကိုရှော့လိုက်ပုံစံပြောင်းလိုက်တယ်Vote by Women ပေါ့အမျိုးသမီးတွေကမဲပေးကြပါဘာဖြစ်လို့ဆိုတော့တချို့ဝေးလံခံပြားတဲ့နေရာတွေမှာကြာတော့အမျိုးသမီးတွေကမဲရုံသွားပြီးမဲပေးနိုင်မှုအထက်ခဲတဲ့အခါမပေးကြတာမျိုးတွေလည်းရှိတော့အဲကျမတို့အမျိုးသမီးတွေလည်းကိုယ်စံနာမဲကိုပေးဖို့ဆိုတဲ့ပုံစံမျိုး campaign လေးကိုပြောင်းလိုက်တယ်ရှင်။ဒါမဲစံနာရှင်မျိုးလေးစားတဲ့အနေနဲ့မိမိနှစ်သက်တဲ့ကိုယ်စားလှယ်လောင်းကိုရွေးချယ်ဖို့အခွင့်အရေးပေးချင်ပါတယ်ဟိုအမျိုးသမီးတွေကမှဒီပေးရမယ်ဆိုတဲ့ဟာမျိုးတော့ရွေးကောက်ပွဲကြီးရဲ့အချိန်မှာမလုပ်တော့ဘူးရှင်။
ဟုတ်ကဲ့ဒီဖန်တီးရိတ်နာမည်နဲ့ဒီလိုအစုဖွဲ့လေးဘယ်လိုလုပ်ပြီးတော့စဉ်းစားဖြစ်ပြီးတော့မှစတင်ခဲ့တာလဲဆိုတာကိုလည်းပြောပြပါအောင်ရှင်
ဒ ကျမကတော့အခုလက်ရှိရောဖန်ကြီးအိမ်မှာဓာတ်ရိုက်တာတောင်းယူထားပါတယ်ဒါပေမဲ့စပြီးတော့တီထောင်ခဲ့တဲ့အမျိုးသမီး၅ဦးပေါ့နော်အဲ့ဒီအချိန်မှာတော့ကျမမပါခဲ့ပါဘူးကျမဒီဖန်ကြီးကိုလဲလွဲပြီးတောင်းယူခဲ့တာပါရှင်အဲဒါပေမဲ့သူတို့တွေဒီရည်ရွယ်ခဲ့တဲ့ဖန်ကြီးအိမ်ကိုနာမည်ပေးခဲ့တဲ့ဟာကတော့ကျမသိရပေါ့နော်အဲ့ဒါကတော့ဘာလဲဆိုဒီအမျိုးသမီးတွေဒီကိုဘဝကိုဖန်ကြီးကိုအမျိုးသမီးဆိုတာသူများရဲ့ကြားတန်းတဲ့အဖြစ်အမဖင်းတဲ့ကိုကိုကိုကိုဘွားကိုပြားရနိုင်မို့ကိုနေမဲ့အိမ်ပေါ့နော်တနည်းအားဖြင့်တော့နိုင်ငံပေါ့နော်အဲ့ဒါကိုကိုကိုလည်းဖန်တီးနိုင်ဖို့ဆိုရည်ရွယ်ချက်နဲ့အဲသူကဒီ HML လေးပေးခဲ့တယ်လို့ပြောသူပေါ့ရှင်ဟုတ်ကဲ့
ဟုတ်ကဲ့အခုဒီ2020ရွေးကောက်ပွဲမှာအရင်2015ခုနှစ်နဲ့နှိုင်းယှဉ်မယ်ဆိုလို့ရှိရင်အမျိုးသမီးတွေရဲ့ပါဝင်မှုကပိုများလာတာရောတွေ့ရပါသလားရှင
်များလာပါတယ်များလာတယ်ဆိုတော့ကျမတို့ဒီစီးပွားရေးအရာပေါ့နော်အခုရွေးကောက်ပွဲကိုယ်စားလှယ်လောက်အစည်းအဝေးတွေဆက်ပြီးကျမတို့အဲ့ဒါကိုလေ့လာရတဲ့အခါမှာကျောင်းရင်2010တုန်းကဆိုလို့ရှိရင်ညင်ပြီးတော့ရှင်ပြိုင်ဖို့ကိုကိုယ်စလဲလောင်း150ပတ်ဝန်းကျင်ပဲရှိတယ်2015မှာတော့ရင်400လောက်ရှိတယ်ပေါ့နော်တိုးလာတယ်အခု2020မှာအမျိုးသမီးကိုယ်စလဲလောင်းဦးရေက1100ရှိပါတယ်ရှင်အဲ့တော့စုစုပေါင်းဝင်ရောက်ရှင်ပြိုင်တဲ့ဦးရေက6969ဆိုရင်အမျိုးသမီးရာဂိုင်းတုန်းကတော့16000လောက်ရှိတယ်ရှင်အရွေးခံရရင်တော့ကျွန်တော်ထပ်ပြီးတော့စည်ရင်းစရာအစ်စ်ထွန်းပါပေါ့နော်ဟိုဘာလဲပြောပြောအမျိုးသမီးတွေကကိုယ့်ကိုယုံကြည်မှုရှိလာပြီးတော့ရင်အဝင်ရောက်ရှင်ပြိုင်မှုဆုံးဖြတ်တယ်။နောက်နိုင်ငံရေးပါတီအသီးသီးကလည်းဒီရွေးကောက်ပွဲမတိုင်ရင်သူတို့မီဒီယာနဲ့အင်တာဗျူးနဲ့သူတို့ပါတီကတော့အမျိုးသမီးပါဝင်မှုကိုဗနရာဂိုင်းတော်ကြီးကိုသူတို့စူးစမ်းထားရင်စသဖြင့်ပေါ့နော်ထည့်ပြောတာတွေတွေ့ရတဲ့အခါမှာကျွန်တော်တို့ကတော့ဒီအခြေအနေကတော့အမျိုးသမီးပါဝင်မှုအလေးထားလာတယ်ဆိုတာကိုတော့သုံးသပ်မိတယ်ရှင်။အဲဒါပေမဲ့ပါဝင်မှုကတော့နည်းနည်းပဲပေါ့နော်အခုဝင်ပြိုင်လာတော့6000ဆိုင်တော့ရှိသေးတယ်ကိုယ်သားပြုလို့နည်းနေပါသေးတ
ယ်။ဟုတ်ကဲ့နိုင်ငံရေးပါတီတွေကလည်းသူတို့မှဒီအမျိုးသမီးရေးနဲ့ပတ်သက်ပြီးတော့ရည်မှန်းချက်ထားတယ်လို့ပြောတာတွေရှိတယ်ဆိုတော့သူတို့တကယ်တမ်းရည်မှန်းတဲ့အတိုင်းရောသူတို့ပြောတဲ့အတိုင်းပေါ့နော်တကယ်တမ်းအခုကိုယ်စလဲလောင်းတွေထွက်လာတဲ့အခါမှာရောသူတို့ရည်မှန်းချက်တွေပြည့်မီအောင်လုပ်တာမျိုးတွေရောတွေ့မိသလားရှင
်။ဟုတ်ကဲ့သူတို့အောင်ကြိုးစားရပေါ့ဒါမှတကယ်တမ်းလက်တွေ့လို့ရတဲ့အခါကျတော့ဒီအမျိုးသမီးတွေပါဖို့ရှားဖွေရစာမျိုးတွေသူတို့ပြောထားတာတွေရှိတယ်ဆိုတော့အမျိုးသမီးရဲ့နိုင်ငံရေးမှာပါဝင်ဖို့ဆိုတော့အလွယ်တကူလွယ်ကူတဲ့ကိစ္စတော့မဟုတ်ဘူး။နောက်တစ်ခါကျတော့အမျိုးသမီးဖြစ်ပြီးတော့ပါဝင်လိုက်မယ်ဆိုလို့ရှိရင်လည်းဒါကျွန်တော်တို့တိတ်ပြီးတော့ပြည်စုံကောင်းမွန်တဲ့ပါဝင်မှုမဟုတ်တော့ခါမှာအရင်ချင်းလည်းပြည်တယ်တကယ်တွေးခေါ်လည်းကောင်းတယ်နိုင်ငံရေးစွမ်းရည်လည်းပြီးသွားတယ်အမျိုးသမီးတွေပိုးပြီးပါဝင်လာဖို့ကတော့အားလုံးအတူတူနိုင်ငံရေးပါတီတွေရောကျွန်တော်တို့အရက်ဖက်အဖွဲ့တွေရောဒီအမျိုးသမီးတွေကိုယ်တိုင်အားကိုစူးစမ်းအောင်မယ်ရှင်။အမျိုးသားတွေရဲ့စိတ်ထဲမှာလည်းတကယ်အမျိုးသမီးပါဝင်မှုကအရေးပါပါတယ်ဆိုရင်နှိမ့်နှိမ့်ကြကယုံကြည်မှုလေးတွေလည်းရှိလာဖို့လိုလဲအောင်မယ်လို့ထင်ပါတယ်
။ဟုတ်ကဲ့မြန်မာနိုင်ငံမှာနိုင်ငံရေးမှာအမျိုးသမီးတွေပါဝင်မှုကဘာကြောင့်အရေးကြီးရတာပါလဲရှင
်။အဓိကကတော့ဒီပေါ့နော်မြန်မာနိုင်ငံအခြေအနေမကောင်းနိုင်ငံတကာအခြေအနေရောကြည့်ရင်ဒီငင်းကြေးဖြစ်စဉ်တွေပေါ့နော်မငင်းကြေးတဲ့နိုင်ငံတွေမှာငင်းကြေးဆွေးမျိုးပွဲတွေလုပ်ကြတဲ့အခါမှာအမျိုးသမီးတွေပါလာတဲ့အခါမှာပို့ပြီးတော့ဒီဖြစ်စဉ်တွေအောင်မြင်တယ်ဆိုတဲ့အတွေ့အကြုံတွေရှိမြန်မာနိုင်ငံမှာလည်းအခုကငင်းကြေးလုံးနေတယ်လုံးနေတဲ့အခါမှာနှိမ့်နှိမ့်ဆွေးနွေးတဲ့အခါမှာဆွေးနွေးတဲ့အဖွဲ့အစည်းအစည်းအဝေးမှာလည်းပုံပြီးကိုစားပြုမဲ့အမျိုးသမီးတွေလည်းပါလာစေချင်ပါတယ်ရှင်။နောက်တစ်ခါဒီနိုင်ငံရဲ့စီမံခန့်ခွဲတဲ့နေရာမှာပေါ့နော်ဒီအမျိုးသမီးတွေပါဝင်ခြင်းအပြင်အောက်ခြေမှာခံစားနေရတဲ့အမျိုးသမီးတွေကိုကိုယ်ရန်ကိုချင်းစာတတ်တယ်ပြီးလို့ရှိရင်အမျိုးသမီးတွေရဲ့စဉ်းစားတွေးခေါ်ပုံနဲ့အမျိုးသားတွေရဲ့စဉ်းစားတွေးခေါ်ပုံနဲ့အားသာချက်တွေကိုပေါင်းပြီးတော့လုံနိုင်မယ်ဆိုရင်ပုံပြီးတော့ down စေတဲ့စီမံကိန်းတွေဖြစ်လာမယ်ပေါ့နော်။အောင်မြင်တဲ့စီမံကိန်းတွေလည်းဖြစ်လာပြီးတိုင်းပြည်လည်းပိုဖွံ့ဖြိုးမယ်ပေါ့။အဲ့ဒါတော့ကျမတို့တကယ်နှိမ့်နှိမ့်ကြကယုံကြည်ရပါရှင်။အဲ့ဒါကြောင့်ကျမတို့ကဒီအမျိုးသမီးတွေပါဝင်ဖို့ပေါ့နော်။ပိုပြီးစူးစမ်းနေတာ။ဒါပေမဲ့အဲ့မှာကျမတို့အရင်ကပါမှာအမျိုးသမီးအခြေအနေလေးအမျိုးသားရဲ့နေရာကိုသွန်းဖယ်လိုက်မယ်ဆိုတဲ့ပုံစံမျိုးမဟုတ်ဘဲနဲ့အတူတူပူးပေါင်းပြီးတော့လုပ်ကြဖို့ပေါ့နော်။အမျိုးသမီးတွေရဲ့အတွေ့အခေါ်ကိုစဉ်းစားဖို့မျိုးလည်းအမျိုးသားတွေကအားပေးဖို့နောက်တစ်ခုကအမျိုးသမီးရဲ့ပိုးပါလာခြင်းဒီဒီတိုင်းပြည်မှာဘုရားစစ်အာဏာရှင်အငွေအသက်တွေအကြီးကြီးကျင်းနေလာပြီဆိုတော့အမျိုးသမီးပါဝင်ဖို့ကြိုးစားနေပြီးတော့ပေါ်ပြပေးနိုင်လို့လူတွေကျွန်တော်ယုံကြည်ပါတယ်
ဒီတစ်ပတ်သူတဆွန်လေအမေရိကန်တခွင်အစီအစဉ်မှာကိုဗစ် -19 ကပ်ရောဂါကြောင့်မြန်မာအတော်များများအလုပ်လုပ်နေတဲ့ဒီချက်ပေသီးမျိုးက UNC မြောက်ကယ်ရိုလိုင်းနာတက်ကတူမှာအတန်းတွေတော်တော်များများပိတ်လိုက်ရတဲ့အကြောင်းနဲ့ဒီအကြောင်းကဝန်ထမ်းတွေရဲ့အခြေအနေကိုကျွန်တော်အောင်အောင်ကတင်ပြပေးထားပါတယ်ခင်ဗျာကျွန်တော်ကကိုထက်အောင်တို့မြောက်ကယ်ရိုလိုင်းနာမှာကိုဗစ်ကြောင့်ဒီကျောင်းတွေတချို့တော့ပြန်ပိတ်လိုက်ရတယ်လို့သိရပါတယ်။ကျွန်တော်ကိုထက်အောင်ကိုယ်တိုင်လည်းပဲ UNC ဒီမြောက်ကယ်ရိုလိုင်းနာတက်ကတူမှာ လုပ်လုပ်နေတာဆိုတော့ဒီအဲ့ဒီအခြေအနေလေးနည်းနည်းတော့ပြောပြပေးပါလား
။အော်ဟုတ်တယ်။ကျွန်တော်တို့ကျောင်းကသူတို့မဖွင့်ခင်နဲ့ဖွင့်ပြီးကာလတစ်ပတ်လောက်အတွင်းပါဘူးနော်။နှစ်ပတ်ပေါ့အလုံး။အဲ့မှာကျောင်းသားတွေရဲ့ COVID-19 ကူးစက်မှုနှုန်းက900လောက်ဖြစ်သွားတယ်လေ။အဲ့ဒီမှာကျောင်းကအာဏာပိုင်ဖွဲ့စည်းနေတဲ့သူတို့ချက်ချင်းကျောင်းကိုပိတ်လိုက်တယ်။ပေးပြီးတော့မှ online ကပဲတင်ရမယ်ဆိုတော့မူချလိုက်တယ်။ဒါပေမဲ့ကျောင်းသားအများစုတော့ပြန်သွားတာပေါ့။ဟို undergraduate တွေအများစုပေါ့။ဟို research လုပ်တဲ့လူတွေနောက် final year သမားနဲ့ဒီ medical ဆိုင်ရာပုံကိုတွေကတော့တချို့အနေငယ်တော့ကျန်နေတယ်
။ဆိုတော့ဒီလူ9ကျောင်းသားကျောင်းသူ900လောက်ကိုဟိုယောဂါတွေကူးကုန်တာဆိုတော့ဟိုဘာကြောင့်အဲ့လောက်မြင်းမြန်ဆန်ဆန်ကူးသွားတာလဲ
။တချို့ကျောင်းသားတွေကလည်းနေတီးတီးရတခြားတိုင်းပြည်လာကြတယ်။သူတို့ကသူတို့လည်းဟိုယောဂါမပြဘဲနဲ့ပါလာသလားတော့မသိဘူးပေါ့နော်။ဒါဒါထင်မြင်ရတာပေါ့ဒီရောက်တဲ့ခါကျတော့ចောင်းသားတွေကឆထားတဲ့ guideline ပေါ့ဘလို့កាគွဲမဲ့ guideline ကိုចောင်းသားထုံးစံပေါ့တိတ်ပြီးတော့ဒေသမှုရှိဖို့မပေါ်ဘူးဒီလမ်းမှာတွေ့နေရလीဆိုအုပ်စုလိုက်သွားတယ်စားလောက်ဆိုင်တွေမှာအုပ်စုလိုက်ထိုင်ကြတယ်အုပ်စုလိုက်ကြီးပြန်လာကြတယ်အဲနောက်ပြီးတော့ဟို beast တွေပါတယ်အဲ့တော့ပြန်ဖွင့်တော့ទွားကြတယ်အဲ့ဒီရဲ့နောက်ပိုင်းမှာလစားစားကိုင်းကိုင်းနဲ့ចောင်းသားနေတဲ့အဆောင်တွေမှာ resident hall တွေမှာတဖြည်းဖြည်းနဲ့စီးရင်စီးရင်စီးရင်နဲ့သူတို့ contact person တွေမှာ live set တာပေါ့သူတို့ close ဖြစ်တဲ့လူ license ဆင်းနေအဲ့လောက်ကူးဆက်သွားတာပဲအမှန်တော့
ဆိုတော့ဒီ tech theory college တွေပြန်ဖွင့်နေဆိုတာဒါ ogula ဟိုအကုံမပေါ့လေဒါအခုကျတော့ဒါ September လလည်လောက်ပဲရှိသေးတယ်ဆိုတော့ဒီတပတ်ဆယ်လောက်အတွင်းမှာဟိုအဲ့လောက်မြင်းမြန်ဆန်ဆန်ကူးသွားတာပေါ့
ဟုတ်တယ်ဟုတ်တယ်အဲ့လောက်ကိုကူးသွားတာတော်တော်ကိုပြန့်နှံ့သွားတာတချင်းပေါ့သူကအောက်စုလိုက်ကိုကူးကုန်တာကျောင်းသားလည်းအောက်စုလိုက်နေကြတာပေါ့အောက်စုလိုက်သွားကြလာကြ
ဟိုចောင်းတက်နေတဲ့ဥယျာဉ်တွေရော့သွားတယ်ဆိုတဲ့အခါကျတော့ကိုထက်အောင်တို့ဝန်ထမ်းတွေရဲ့ဟိုအလုပ်အကိုင်တွေပေါ်ဘယ်လိုတက်ရောက်မှုရှိပါလဲ
ကျွန်တော်တို့ဝန်ထမ်းတွေကတော့ခုတည်းကဘာမှထိခိုက်မှုတော့မရှိဘူးပေါ့ဆိုရဝန်ထမ်းဆိုတော့သူတို့ဘာမှတော့သုံးဖြတ်ချက်တော့မကြသေးဘူးလေလေးရှည်တော့မပြောတတ်ဘူးပေါ့ဒေါ်တော်ဆယ်တော့ regular ပါပဲပုံမှန်လည်ပတ်နေတယ်တခုတော့တချို့တော့ចောင်းသားတွေစားတဲ့ចောင်းဝင်းတွေကဆိုင်ကြီးတွေရှိတာပေါ့အဲ့ဒီဆိုင်ကြီးတွေပြလိုက်တဲ့အခါကျတော့တချို့ဝန်ထမ်းတွေကတော့အလုပ်အကင်မရှိဘူးဖြစ်သွားတယ
်ဆိုတော့ဟိုကိုထက်အောင်တို့ဝန်ထမ်းတွေကြတော့ဒီကျန်းမာရေးနဲ့ပတ်သက်ပြီးတော့ဒီကိုဗစ်ကာလမှာဆောင်ရွက်ရှောင်ရွက်နေကိုကျောင်းကဟိုဘယ်လိုတွေလိုက်နာဖို့ရောဟိုတိုက်တွန်းထားပါလဲ
ဟုတ်တယ်ကျွန်တော်တို့ဒီမှာဟို positive ဖြစ်လို့ရှိရင်ဥပမာပြောကျွန်တော်တို့ department တစ်ခုမှာတယောက်လောက် positive တွေ့တယ်ဆိုရင်အဲ့ဒီ department ရဲ့လူတွေကိုအကုန်လုံးအခမဲ့ပေါ့နော် COVID-19 test လုပ်ခိုင်းတယ်ဒါတစ်ချက်ပေါ့နော်နောက်နှစ်ချက်ကတော့သူတို့ဝန်ထမ်းတွေအတွက်ဒီဟိုပေါ့ကာဗာလို့ပေါ့မတ်စ်တွေပေါ့နော်နောက်ဖေးရှိတွေပေါ့အဲနောက်ဂလပ်တွေပေါ့အဲနောက်ပြီးတော့ဆင်နီတိုင်းဇာတွေပေါ့နော်ဟိုဟန်ဂျယ်လို့အဲအဲ့ဒါတွေကိုလုံလောက်အောင်ပေးတယ်နောက်ပြီးတော့သူတို့ guideline တွေချပေးတယ်အဲ့ဒါတော့သူတို့ 3W လို့ခေါ်တာပေါ့ဗျာ 3W က watch ပေါ့နောက် let's see ပါတော့နောက် weight ပေါ့တော့ safety ပေါ့6ပေးกว่าနေပါပေါ့နော်အဲအဲ့ဒါမျိုးတွေနောက် wear ပေါ့ဟိုမတ်စ်တွေပါဟိုဖေးရှိတွေတတ်ပါပေါ့အဲ့ guideline ကိုသူဆင်နီတိုင်းနဲ့ချပေးတယ်အဲ့ဒါမျိုးတွေတော့တေချာလုပ်ပေးတယ်
အကြောင်းကဝန်ထမ်းတွေကြားထဲမှာကူးဆက်တာတွေဘာတွေဟိုရှိပါလဲ
ရှိတယ်ကျွန်တော်တို့ဝန်ထမ်းတွေကြားထဲမှာလည်းကူးဆက်တာတွေရှိကြတယ်ရှိကြတယ်ဆိုတော့ဟိုဒီမှာဟိုမြန်မာပြည်သားတွေတချို့လည်းကူးဆက်ပါတယ်ဆိ
ုတော့ကိုထက်အောင်တို့အဲ့ဒီဒီ UNC မှာရောဒီမြန်မာဟိုနိုင်ငံကရွှေ့ပြောင်းလာတဲ့လူတွေဘယ်လောက်လွတ်လွတ်နေပါလဲ
ကျွန်တော်တို့စီမှာအလုံးပြန့်ပြခြင်းဆိုလို့ရှိရင်တော့အယောက်200ပတ်ဝန်းကျင်ရှိမယ်
။အဲ့ဒီထဲမှာဟိုကူးတဲ့လူကဘယ်နှယောက်လောက်ရှိပါလ
ဲ။ percentage နဲ့ပါတယ်။ဟိုအဆယ်ယောက်လောက်တောင်မပြည့်လောက်ပါဘူး
။ဆိုတော့အများစုကရောဒီယောဂအခြေအနေကိုထိန်းထားနိုင်ရလားခံနိုင်ရရှိရလား
။ထိန်းထားနိုင်တယ်ထိန်းထားနိုင်အဓိကကတော့သူတို့ချမှတ်ထားတဲ့ guideline တွေအတိုင်းဝန်ထမ်းတွေကစနစ်တကျနဲ့လိုက်နာတယ်လေ။လိုက်နာတယ်။လိုက်နာတဲ့အခါတော့ကူးဆက်မှုကတော့နေတာပေါ့
ကူးဆက်တဲ့ဝန်ထမ်းတွေကြတော့ဘလို့ဆက်ပြီးတော့သူတို့ရဲ့အနေနဲ့ဒီလုပ်ငန်းကရောဟိုဘလို့သူတို့အနာပေးထားပါလဲ
အနည်းဆုံးတော့ positive ပဲဖြစ်ဖြစ်သူမမိသားစုတယောက်ထဲမှာဖြစ်လို့တခြားလူတွေကလည်း quarantine ဝင်ရမယ်ဆိုလို့ရှိရင်ဒီဟာတွေအနည်းဆုံးနှစ်ပတ်ပေါ့နော်နှစ်ပတ်ကိုအကုန်လုံးဟို benefit ခံစားခွင့်အပြည့်နဲ့သူတို့ပေးနာတယ်လိုအပ်လို့ထပ်ပြီးတော့နေရမယ်ဆိုလို့ရှိရင်လည်းထပ်ပြီးတော့နေလို့ရတယ်အချိန်ကာလတစ်ခုနေခွင့်ပေးထားတယ
်ဆိုတော့အိမ်မှာပဲနားခိုင်းတာပေါ့
ဟုတ်တယ်အိမ်မှာပဲနားခိုင်းတယ်ကျွန်တော်တို့ဇီမာတော့ဗျာဟို positive ဖြစ်လို့ရှိရင်အိမ်မှာပဲနှစ်ပတ်ပေးနေလိုက်တယ်အိမ်မှာပဲနှစ်ပတ်ပေးနေပြီးတော့မှတက်ဆိုင်ရာမြို့နယ်ကျန်းမာရေးဌာနကနေပြီးတော့မှဒီ local head permit နေရာနေပြီးတော့မှ every day ပေါ့နော်နေ့တိုင်းသူတို့ contact လုပ်တယ်အခြေအနေဘယ်လိုရှိလဲမအဖျားလေးတိတ်ကြီးလာလားချောင်းနေတအားဆိုးလားအသက်ရှူလာခက်ခဲဖြစ်လားအဲ့ဒါသူတို့မေးတယ်ဘာလိုအပ်ချက်တွေရှိလဲမေးတယ်လိုအပ်ရင်လည်းသူတို့ကိုယ်တိုင်လာပြီးတော့အိမ်မှာလာပံ့ပိုးတာလည်းရှိတယ်ပေါ့နော်ဆိုတော့အရေးပေါ်အခြေအနေရောက်ပြီဆိုလို့ရှိရင်ရောက်ခဲ့မယ်ဆိုလို့ရှိရင်လည်းသူတို့ကိုယ်တိုင်ဒီ ambulance ကိုခေါ်ပြီးတော့မှဒါဟိုဆေးရုံတွေပဲပို့ပေးတဲ့အစီအစဉ်ရှိတယ်မြန်မာပြည်သားတွေတဲ့မှာတော့အဲ့ဒီအဆင့်တော့တရားမတော်မရောက်ပါဘူးအိမ်မှာနှစ်ပတ်နေပြီလို့ကိုကနေ contact ပြန်လို့ကိုရဲ့ provider နဲ့ဟိုဆရာဝန်နဲ့ပြန်ပြီးတော့ person နဲ့ဆရာဝန်နဲ့ပြန်ပြီးတော့ contact လုပ်လို့အားလုံးအချိန်နေကောင်းနေဆိုလို့ရှိရင်တော့သူကဆရာဝန်ကနေပြီးတော့မှအလုပ်ဆင်းဝင်ပြုပြီးဆိုလို့ပြီးတော့အဲ့ဒါတတ်မှတ်လိုက်ရင်အလုပ်ပြန်ဆင်းလို့ရပါပြန်လဲဆင်းနေကြပါပြီ
အခုဒီကြောင်းရှိတဲ့မြောက်ကယ်ရိုလိုင်းနာဒီ Chapel Hill မြို့ဝင်းကျင်မှာပေါ့လေမြန်မာတွေဘယ်လောက်ရှိပါလဲ
ဒီမှာတော့ကျွန်တော်တို့မြန်မာပြည်ကနေရွှေပြောင်းလာတဲ့လူမျိုးပေါင်းစုံတော့ကျွန်တော်ထင်ပါတယ်2000နဲ့3000ကြားမှာတော့အနည်းဆုံးရှိတယ
်ဟုတ်ကဲ့ဆိုတော့အဲဒီလူတွေကြားရမှာဒီယောဂကုသမှုအခြေအနေကဘယ်လိုရှိပါလဲ
ကျွန်တော်တို့ကြားသိသလောက်တော့မြန်မာပြည်သားတွေယောဂကုသမှုရှိတော့ရှိကြတယ်အဲ့လိုပဲအိမ်မှာ stay at home နေနဲ့ပျောက်သွားကြတယ်လို့ကြားတယ်ဟောမြန်မာပြည်သားဒီကျွန်တော်တို့မြို့ပတ်ဝန်းကျင်မှာပေါ့နော်တခြားမြို့တွေတော့မြန်မာပြည်သားတွေချိုးဆုံးတာပါညတော့ကြားတယ်ကျွန်တော်တို့မြို့ပတ်ဝန်းကျင်မှာတော့မြန်မာပြည်သားတွေအဲအသက်အန္တရာယ်ထိခိုက်တာတော့တယောက်မှတော့မရှိပါဘူ
းဒီယောဂကုသခံရတဲ့မိသားစုတွေအတွက်တခြားမြန်မာမိသားစုတွေကဝိုင်းဝန်းပြီးတော့ကူညီပံ့ပိုးကြတဲ့အစီအစဉ်တွေဝါတွေရောရှိပါလား
အဲ့ဒါကတီးတန့်လှုပ်ထားတာတော့ကျွန်တော်တို့မရှိပါဘူးနော်ဒီလိုနှီးဆက်ရပဲတယောက်တယောက်ဟိုတငယ်ချင်းတွေပေါင်းနေဆိုတော့အထွေထူးလှုပ်နေစရာတော့မလိုဘူးတယောက်တယောက်ခက်ခဲရှိတဲ့အကူအညီပေါင်းစပ်လိုက်တာနဲ့ဒါသူနှီးဆက်ရအတိုင်းဝန်းကြီးကူညီပေးလိုက်တာပဲအဲ့လိုဟိုဂရုတွေပါပြီးဖွဲ့ထားပြီးတော့အဲ့လိုတော့လှုပ်ထားတာမရှိပါဘူး
အခုဆက်ပြီးသိပ္ပံနဲ့နည်းပညာကဏ္ဍကိုနားဆင်နိုင်ပါပြီ။ကျွန်မခင်မျိုးသက်ပါ။ဒီတစ်ပတ်တော့မြန်မာနိုင်ငံလေကြောင်းနဲ့အာကာသပညာတက္ကသိုလ်ကနေနိုင်ငံအတွက်ကိုပိုင်ဂျိုးလူလွှတ်တင်ဖို့ဘာကြောင့်စ조사ကြရဲဆိုတာကိုပမခချုပ်ဒေါက်တာကြည်သွင်းကိုမေးမြန်းပြီးတင်ပြပေးပါမယ်။ဂျိုးလူလွှတ်တင်ဖို့အတွက်မြန်မာနိုင်ငံကပထမဆုံးစတင်လှုပ်ဆောင်တာဟာ2016ခုနှစ်မှာဖြစ်ပြီးIntelsat ကုမ္ပဏီရဲ့ဆက်သွယ်ရေး channel ကိုငှားသုံးတဲ့ Myanmar Set 1နဲ့2019မှာ Myanmar Set 2တို့ကိုလွှတ်တင်ခဲ့ပြီးလာမယ့်2021နှစ်ဆန်းမှာတော့ကမ္ဘာမြေလေလံရေးဂျိုရုကိုလွှတ်တင်ဖို့အတွက်ပြင်ဆင်နေပါပြီ။ဆက်သွယ်ရေးအတွက်ပထမလွှတ်တင်ခဲ့တဲ့ဂျိုရုနှစ်ခုနဲ့အခုနောက်ဆုံးလွှတ်တင်မဲ့မြေကမ္ဘာလေလံရေးဂျိုရုကွာခြားချက်ကိုကြည့်ရအောင်ပါ။ဟာ
ဒီ communication satellite ကတော့ပထမစကွန်ဒိုဆက်ဆိုတဲ့အဲဒီလောက်နဲ့ကျွန်တော်တို့က transponder ဝယ်ပြီးကျွန်တော်တို့ရဲ့ဆက်သွယ်ရေးကဏ္ဍကိုနံနဲ့တို့နော်ရုပ်တံထုတ်သွင်းလာတော့သုံးချတာအခုဒုတိယတစ်ဆင့်ဟို joint set ပေါ့နော်တို့ indexen နဲ့ကျွန်တော်တို့မြန်မာနဲ့တဝက်စီပေါ့ဆိုတော့ဒီပြည်အားဖြင့်တော့ index ကပဲအကုန်လုပ်တာပေါ့နော်ကျွန်တော်တို့ဆက်ထည့်ဝင်ပေးတာရလာတဲ့ဟိုကျွန်တော်တို့အသုံးချရတာဒါပဲရှိတာပေါ့နော်အခုဒီ counter form နဲ့ကမ္ဘာမြေလေလာရေးဂျိုရုကတော့ကျွန်တော်တို့စောက်တာပြုတာအကုန်လုံးအလုံးစုံကိုစီရပိုင်တဲ့ဂျိုရုပေါ့နော်အဲ့တော့ဒီစီစဉ်နေမှာပဲကျွန်တော်တို့ကတခါလဲဒီပညာလွှဲပြောင်းမှုဆိုတဲ့ဟာဒီဂျိုရုတစ်ခုဘယ်လိုဒီဇိုင်းလုပ်မလဲဘယ်လိုဒီဆောက်မလဲလို့တင်မယ်ဘယ်လိုထိန်းချောင်းမလဲရလာတဲ့ image တွေကိုဘယ်လိုသုံးချမလဲဒီဟာတွေအတွက်ကျွန်တော်က HR training တွေလည်းဒီထဲမှာပါမှာပါဆိုတော့ဒါကို long term အတက်ပါကျွန်တော်ကရည်ရွယ်ပြီးဆိုဒါကတော့ကိုယ်တိုင်လုံးစုံပိုင်တဲ့ဂျိုရုဖြစ်တာပေါ့ဟိုရင်းကတော့ OSC နဲ့ငှားတာနဲ့ပေါ့နော်အခုကျွန်တော် micro satellite ကကြတော့ကုန်ကျစရိတ်လည်းတက်တာတယ်ဒီစားရတဲ့မြေလွတ်တရတဲ့ဈေးတည်တက်တာလေပေါ့နော
်ဟုတ်ကဲ့ဆရာအဲ့ဒီ micro satellite ဆိုတာဗာလဲနည်းနည်းပြောပြပေးပါဆရာ
ကျွန်တော်ဟို satellite တွေကိုသူတို့ရဲ့ weight လေးချိန်ပေါ်မူတည်ပြီးအတန်းစားခွဲတာပေါ့နော်အခုဥမာ communication satellite တွေဒါဆိုလို့ရှိရင်ကျွန်တော်ကဟို2တန်3တန်လောက်အထိလေးတယ်နောက်ကဟို geo stationary ဆိုတဲ့ကဘာပတ်လမ်းကြောင်းကအဝေးကြီးပေါ့နော်ကီလိုမီတာ3000 4000အဲ့လောက်ထိအောင်ကျွန်တော်တို့ကတင်တယ်ကဘာကြီးနဲ့အတူတူပဲကဘာ24နာရီတစ်ပတ်လဲလို့ပဲဒီဂျိုတို့ကလည်းကဘာတစ်ပတ်ပတ်ဖို့က24နာရီကြာတယ်ဒါကြောင့်ကျွန်တော် communicate လုပ်လို့ရတယ် broadcasting လုပ်လို့ရတယ်သူကအကြီးဆုံးပေါ့နော်ကီလိုဂရမ်1500ကြာတယ်ဆိုလို့ရှင်တော့ဟို small satellite လို့ခေါ်ပါတယ်ကီလိုဂရမ်100ထိအောင်က micro satellite ထဲမှာပါတယ်ပေါ့နော်သူအောက်ငဲတဲ့10 kg တော့ပါဆိုကျွန်တော်ကနာနိုဆက်တလိုက်တို့ပီကိုဆက်တလိုက်တို့ဆိုပြီးသူ့ရဲ့အလေးချိန်ပေါ်မူတည်ပြီးဆိုဒီဂျိုရုမျိုးစားခွဲခြားပြီးသတ်မှတ်တာပေါ့နော
်ခုလွတ်တင်တဲ့ဥစ္စာ micro satellite ပါလားဆရာ
ဟုတ်ကဲ့ဟုတ်ကဲ့ဗျာ micro satellite ပါ
ဟုတ်ကဲ့မြန်မာနိုင်ငံကနေပြီးတော့ဒီကိုပိုင်ဂျိုရုပေါ့နော်ဒါမျိုးဘယ်နှလုံးထိလွတ်တင်ဖို့ရာထားပါလဲဆရာ
အခုဒီစီမံကိန်းထဲမှာကျွန်တော်တို့ကဒီဆော့ပြောတဲ့ဂျိုဒုနှလုံးတင်တာရှိမယ်ခုဂျိုဒုကိုထိန်းချောင်းတဲ့ ground control station မြန်မာပြည်မှာထားရှိမယ်ဟိုကိုတိုင်းနောက်ပိုင်းကိုဂျိုဒုကိုကိုထိန်းချောင်းမယ်နောက်ကျွန်တော်ကနီးပညာရဖို့အတွက်ဟို human resource တွေကိုလည်းတခါလဲတွဲပြီးဆို train လုပ်မယ် train လုပ်ရင်လည်းကျွန်တော် satellite laboratory တခုမြန်မာပြည်မှာပူတော်မှာပေါ့နော်ကျိုးတို့ဒီ micro satellite ဆောက်ဖို့အတွက်လိုအပ်တဲ့ equipment တွေတခါလေဒီစီမံကိန်းထဲမှာပါတယ်။ပါတော့နောက်တတိယမြောက်အလုံးစုပ်တတ်မြောက်အလုံးကိုလိုတဲ့ပစ္စည်းပဲဝယ်ပြီးကွာကို develop လုပ်ပြီးတော့ပါတော့ကုန်ကျစရိတ်ရောအများကြီးကျွန်တော်သက်သာသွားမယ်။ကျွန်တော်ကျိုးတို့ဆောက်ရတဲ့အနည်းပညာလည်းပိုရလာပါဘူး။ micro satellite နဲ့ကျွန်တော် communication ကိုကူးယူမှာပေါ့နော်။ဒါဆိုရင်ခုနိုင်ငံရဲ့စစ်သွေးရေးကဏ္ဍအတွက်ကောကဘာမြေလေးလာရေးကဏ္ဍအတွက်ကောဒီကျိုးတို့ကိုကွာကို develop လုပ်ယူနိုင်တဲ့အထိကျွန်တော်က long term ရည်ရွယ်တာပေါ့ဟုတ်ကဲ့မှ
တော်ဝန်တာကြပါဆရာပြီးတော့ဒါမျိုးလုပ်နိုင်တယ်ဆ
ိုကျွန်တော်ကဒီကျိုးတို့ဤပညာကနိုင်ငံတစ်ခုရဲ့ဖွံ့ဖြိုးတိုးတက်မှုအတွက်ကိုအများကြီးထောက်ကူပြုတယ်ဆိုတဲ့ဟာကိုကိုကသိတယ်ဆိုပေမဲ့လည်းလုပ်နိုင်တဲ့အင်းအားပေါ့နော်နောက်တစ်ခါတန်ဖိုးနိုင်တဲ့ငွေရေးကြီးပိုင်းရောတစ်ခါဒီလိုလုပ်ဖို့လိုအပ်တယ်ဆိုတာကိုလမ်းညွှန်ပေးနိုင်မဲ့လူကြီးတွေပေါ်မှာလည်းအများကြီးမူတည်တာအိုးမှန်တော့ပြီးခဲ့တဲ့ဒီအစိုးရတက်တန်းတော့ကလည်းတခုကျွန်တော်စူးစမ်းခဲ့ဘူးတာရှိတယ်သို့တော့မလုပ်ဖြစ်ခဲ့ဘူးပေါ့နော်တကယ်ဟိုဒီခုလက်ရှိအစိုးရလက်ထက်မှာတော့ဒါဟိုတော်တော်လေးကိုအားလည်းပေးတယ်ဟိုကျွတ်လွတ်လိုက်တယ်ဆိုတော့ဂုံတစ်ခုတော့လုပ်တိုင်းမျိုးပေါ့တကယ်လိုအပ်ချက်ကိုရှိနေတယ
်ဘလို့လိုအပ်ချက်တွေရှိနေတာပါလဲ
ဒီကျိုးတို့အတွက်ဒီ feasibility တွေကျွန်တော်လုပ်တဲ့ချိန်မှာဝန်ကြီးဌာနတွေကျွန်တော်စစ်တမ်းတွေကောက်ပါတယ်ကျိုးတို့ satellite image တွေဘယ်လောက်လိုလဲဘယ်လောက် resolution လိုလဲဘယ်လောက် area လိုလဲတစ်လောက်ဘယ်နှကြိမ်လိုလဲတစ်နှစ်ဘယ်နှကြိမ်လိုလဲစသဖြင့်ဒီဟာတွေအကုန်လုံးကျွန်တော်မိကုန်းတွေစုပြီးစုကောက်ပါတယ်ကောက်တဲ့အခါမှာရလာတဲ့သူရဲ့ resolution တွေ area တွေအကျဉ်းရေးတွေပေါ်မူတည်ပြီးတော့ကျွန်တော်တို့ဝယ်ရမယ်ဆိုရင်အဲ့2018တုန်းက satellite image ဈေးနဲ့တွက်တာကိုဒေါ်လာတစ်နှစ်ကိုဒေါ်လာ10တန်းကျော်လောက်ကုန်မယ်ဒါမဲ့ကျွန်တော်ဝင်နိုင်လားဆိုတော့မဝင်နိုင်ဘူးအဲ့လောက်ကြီးကိုမဝင်နိုင်တဲ့အတွက်သုံးသိရင်သားနဲ့ကျွန်တော်မသုံးနိုင်ခဲ့ဘူးအလကားရတဲ့ image တွေပဲကျွန်တော်သုံးရတယ် resolution တွေမကောင်းဘူးသို့တော့ဒါလည်းအလုပ်ဖြစ်အောင်လုပ်ရတယ်ပေါ့နော်အခုကျွန်တော်တို့ကအခုစီမံကိန်းတစ်ခုလုံးမှာဆော့ပြောဂျိုဒူးနှလုံးပါမယ် HR တွေ training လုပ်တာပါတယ် satellite laboratory ပါတယ် ground station တွေပါတယ်အကုန်လုံးပေါင်းမှကျွန်တော်15တန်းကျော်16တန်းနီးပါးပဲကြာတယ်ဆိုတော့လေက image ဝင်တော့ကျွန်တော်ကတစ်နှစ်တဲ့နေဒေါ်လာ10တန်းလောက်ကျွန်တော်ကုန်မယ်နိုင်ငံတော် budget အနေနဲ့အခုကျွန်တော်တို့ကပထမတစ်လုံးရေနောက်တစ်ခါဒုတိယတစ်လုံးလှုပ်မှာလဲစုပေါင်းဆိုကျွန်တော်10နှစ်လောက်သုံးလို့ရမယ်10နှစ်ဆိုဆိုပါဆိုတန်80ဇာလောက်ကိုကျွန်တော်အခု15တန်း16တန်းလောက်လဲကျွန်တော်ရမှာပေါ့နော်နောက်တစ်ခါအဓိကအမြတ်ကကျွန်တော်တို့အတွက်ဆိုနီးပညာရရတယ်နောက်ဒီကနေမှဆင်ပွားပြီးဒီ communication အတွက်ကို micro satellite တွေဆက်ပြီးတော့တွားမလားပေါ့ဆိုတော့ကျွန်တော်က disaster နဲ့ပတ်သက်တဲ့ဟာကိုပြည်သူတွေအများအားဖြည့်တွေ့ခံစားနေရတာဒါတွေကိုဘယ်လိုကာကွယ်မလဲကိုပြလို့ရှင်ဆုံးရှုံးမှုနေအောင်မလို့လုပ်နေဆိုတော့ disaster management လုပ်ဖို့အတွက်ကိုဒီ satellite image တွေအများကြီးထောက်ကူပြုတယ်ပေါ့အဲ့ဒီပဲလေကျွန်တော်ကဒါကြိုးစားတာဖြစ်ပါတယ
်ဆရာတို့တက္ကသိုလ်ကနေပြီးတော့ဒီဂျိုလူနဲ့ပတ်သက်ပြီးတော့အနာဂတ်မှာဘာတွေလုပ်ဖို့ရှိပါလဲဆရာ
ကျွန်တော်တို့တက္ကသိုလ်မှာပညာရပ်အဓိက၅ခုရှိရပေါ့နော်အဲ့ဒီအရာတွေကဒီဂျိုလူဒုံညာနေအတွက်လိုအပ်တဲ့အခြေခံပညာရပ်တွေကိုသင်ကြားပေးတဲ့ line တွေပေါ့နော်အဲ့မှာပထမအခြေလမ်းအားဖြင့်ကုဂျိုလူစာပြီးတော့လွတ်နိုင်တယ်ဆိုလို့ချင်းရင်ဒီဟာနဲ့ပတ်သက်တဲ့ကျွန်တော်နီးပညာတွေအတွေ့အကြုံတွေရပါတယ်တစ်ဖက်ကလည်းကျွန်တော်နိုင်ငံတော်ကအာဂတာအေဂျင်စီဆက်ပြီးတော့ထူထောင်လာတဲ့အခါမှာအာဂတာအေဂျင်စီရဲ့ကျွန်တော်တို့ဒီတက္ကသိုလ်ရဲ့ပြန်လည်ပူးပေါင်းပြီးဒီနိုင်ငံတွဲလိုအပ်တဲ့ဂျိုတုနီးပညာတွေဒေါမြန်နီးပညာတွေဆိုအာဂတာနီးပညာအသုံးချမှုတွေနိုင်ငံတော်အတွက်ကိုပံ့ပိုးနိုင်အောင်ပေါ့နော်ဆက်လုပ်သွားဖို့ရရှိပါတယ်နောက်ဒီကကျွန်တော်အခုစလွတ်တာတော့ကဘာမြေလေးလာရေးဂျိုလူပေါ့ဒီကနေမှဆက်ပြီးဆိုကျွန်တော်နိုင်ငံအတွက်လိုအပ်တဲ့ဆက်သွေးရေးဂျိုလူတွေဆိုနေဗီဂေးရှင်းနဲ့ပတ်သက်တဲ့ satellite တွေဒါကြီးထိအောင်ဟိုကျွန်တော်အတွေ့အကြုံတွေရလာလို့ကျွန်တော်ဒေါင်းတန်းအနေနဲ့ကျွန်တော်ဆက်လုပ်သွားရည်မှန်းထားပါတယ်ဗျာဟုတ
်ပမခချုပ်ဒေါက်တာချီသွန်းရဲ့ပြောကြားခြင်းနဲ့ပဲဒီသတင်းပတ်အတွက်သိပ္ပံနဲ့ဉာဏ်ပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါရစေ။နောက်တစ်ပတ်မှာပြန်ပြီးဆောင်ရအောင်နော
်။ American Soya ရဲ့သဘောထားအမြင်အဘော်ကိုတင်ပြပါတော့မယ်ရှင်။
2013ခုနှစ်ကစလို့တရုတ်နိုင်ငံဟာတောင်တရုတ်ပင်လယ်ထဲကလူမနေတဲ့ကျွန်းအများစုကိုရောတောင်ဆွေကျွန်းလူတွေနဲ့ရေအောက်သင်္ကန်းဇာတ်တွေကိုပါသူတို့ပိုင်အဖြစ်သတ်မှတ်နိုင်ဖို့ဆိုတဲ့ဆန္ဒနဲ့တည်တည်တာတာတိုးမြှင့်လှုပ်ဆောင်လာပါတယ်။တရုတ်အစိုးရဟာပိုင်နဲ့မြေရဖို့ဖော်ထုတ်ရင်းအငင်းပွားပွဲစစ်စခန်းတွေတည်ဆောက်နိုင်ဖို့သဘာဝဝန်းကျင်ကိုဖျက်ဆီးခဲ့တယ်။ ဒီလောက်ကအစားထိုးပြန်မရနိုင်တဲ့ရေအောက်တန်းတာကြောက်တန်းတွေကိုပျက်စီးသွားစေတယ်လို့အမေရိကန်နိုင်ငံသားရဲ့ဌာနအစစ်မြေအရာရှိတူကဩဂုတ်လသတင်းစာရှင်းလင်းပွဲမှာပြောခဲ့ပါတယ်။တရုတ်ကသူ့ရဲ့ရေဒဏ်နဲ့အရက်ဖက်သင်္ဘောတွေစိုက်ကပ်နိုင်ဖို့အဲ့ဒီပင်လယ်ပြင်ထဲမှာကျွန်းအတုတွေတိုးချဲ့တိဆောက်လာသလိုတောင်တရုတ်ပင်လယ်ရေပိုင်တဲ့ကိစ္စအငင်းလာပွားနေတဲ့အာဆီယံနိုင်ငံတချို့ကိုလည်းတရုတ်စစ်တပ်ကြောထောက်နောက်ခံတဲ့အနိုင်ကျင့်ချိတ်ချောက်မှုမကြာခဏလုပ်ခဲ့ပါတယ်။ကုလသမဂ္ဂပင်လယ်ပြင်ဆိုင်ရာဥပဒေနောက်ဆက်တွဲအမှတ်9အရဖွဲ့စည်းခဲ့တဲ့2016ခုံတမာတိတရားရုံးတစ်ခုကတရုတ်ဟာ convention မှာသတ်မှတ်ထားတဲ့ရေပိုင်နဲ့ထက်ကျော်လွန်ပြီးတောင်းဆိုခွင့်မရှိဘူးလို့သတ်မှတ်ထားပေမဲ့လည်းတရုတ်တို့ဟာအခုလိုလှုပ်ဆောင်နေတာဖြစ်ပါတယ်။တောင်တရုတ်ပင်လယ်ဆိုင်ရာအာဆီယံနိုင်ငံတွေရဲ့ကမ်းလွန်တရားစာတထုတ်ယူနိုင်ခွင့်အပေါ်တရုတ်အစိုးရချုပ်ချယ်တားဆီးဖို့အခုလိုနိုင်ထက်စီးနင်းနီးဗျူဟာနဲ့မျက်နှာပြောင်တိုက်လှုပ်လာတာကိုလွန်စွာမှစိုးရိမ်မိကြောင်းအမေရိကန်ပြည်ထောင်စုကပြောဆိုလိုက်ပြီးကုလသမဂ္ဂရဲ့ဆုံးဖြတ်ချက်အပေါ်အခိုင်အမာရပ်တည်သွားမှာပါ။ရှင်းနေတဲ့အချက်တစ်ခုဟာစစ်စခန်းတိုးချဲ့တိဆောက်ရေးမှာတရုတ်အစိုးရပိုင်းကုမ္ပဏီတွေအဓိကပါဝင်နေတာပဲဖြစ်ပါတယ်။ဒါနဲ့ပတ်သက်လို့တောင်တရုတ်ပင်လယ်ပြင်အရေးမှာခုလိုမတိမငြိမ်ဖြစ်စေတဲ့လောက်ရက်ထဲထဲထဲဝင်ဝင်ပါနေတဲ့တရုတ်နိုင်ငံသားတွေကိုပြည်ဝင်ခွင့်ဗီဇာကန့်သတ်ဖို့အမေရိကန်နိုင်ငံသားရဲ့ဌာနကတန်ခတ်ခဲ့ပါတယ်။တစ်ချိန်တည်းမှာပဲတရုတ်အစိုးရပိုင်းကုမ္ပဏီ24ခုကိုလည်းအငင်းပွားပင်လယ်ပြင်အရေးမှာပါဝင်ခဲ့မှုအတွက်အမေရိကန်ကုန်သွယ်ရေးဝန်ကြီးဌာနရဲ့နာမည်ပြစီရင်နဲ့ထည့်ခဲ့ပြီးအမေရိကန်နိုင်ငံတဲကိုလာမဲ့အဲ့ဒီတရုတ်ကုမ္ပဏီတွေရဲ့ပို့ကုန်တွေ၊သွင်းကုန်တွေဒီနိုင်ငံထဲမှာတင်ကုမ္ပဏီအချင်းချင်းလွှဲပြောင်းပေးမဲ့ကိစ္စတွေမှာအထူးခွင့်ပြုချက်လိုမယ်လို့ပြဋ္ဌာန်းထားပါတယ်။အလားတူအရေးယူဆောင်ရွက်ချက်ကိုတခြားနိုင်ငံတွေကလည်းစဉ်းစားဖို့လိုပြီးဒါကတင့်တော်တဲ့ဆုံးဖြတ်ချက်လို့မြင်တဲ့အကြောင်းတခြားနိုင်ငံတွေကစီးပွားရေး၊ပညာဖလှယ်မှု၊ပြည်ဝင်ခွင့်ဗီဇာနဲ့အခြားသောများမြောင်တဲ့ကိစ္စတွေမှာပါတရုတ်နဲ့ကြေပြန့်တဲ့ဆက်ဆံရေးအပေါ်အလေးထားပြီးသူတို့နိုင်ငံတွေရဲ့မူဝါဒကိုအသေးအချာပြန်လဲဆန်းစစ်နေရတာကိုအမေရိကန်ကနားလဲကြောင်းနဲ့တောင်တရုတ်ပင်လယ်အရေးမှာတရုတ်အစိုးရရဲ့စိုးရတဲ့လုပ်ရက်တွေကြေပြန့်တိုးပွားလာတဲ့အချက်ကိုအမေရိကန်ကစိုးရင်ကြောင်းနိုင်ငံသားရေးဌာနအရာရှိကပြောပါတယ်ရှင်းရှင်းလင်းလင်းသိစေချင်တာကတရုတ်ရဲ့အိမ်နီးချင်းနိုင်ငံတွေကိုရောအမေရိကန်နဲ့ကမ္ဘာကြီးရဲ့အကျိုးစီးပွားကိုပါဆန့်ကျင်လာမဲ့တရုတ်ရဲ့နောက်ထပ်စစ်ရေးတိုးချဲ့မှုနဲ့အနိုင်ကျင့်မှုတွေကိုလက်ခံမှာမဟုတ်ဘဲအမေရိကန်ကအရေးယူဆောင်ရွက်သွားမှာဖြစ်ပါတယ်ခင်ဗျာ
အမေရိကန်ဆိုရရဲ့သဘောထားအမြင်အားကိုတင်ပြလို့ပြပါပြီ
။အခုဆက်ပြီးသတင်းချင်းချုပ်ကိုတင်ပြပေးမှာပါ။ American Sea Company ကြီးတစ်ခုဖြစ်တဲ့ Moderna ကသူတို့စမ်းသပ်နေတဲ့ COVID-19 ကာကွယ်ဆေးကိုဒီနှစ်ကုန်လမှာအလုံးပေါင်းတန်း20ထုတ်ဖို့လုပ်နေတယ်လို့တောက်ကြန်နေမှာပြောကြားလိုက်ပါတယ်။ဒါအပြင်လာမယ့်2021ခုနှစ်မှာစီတန်း900အသင့်ဖြစ်အောင်လှုပ်ဆောင်မဲ့ရည်မှန်းချက်အတိုင်းလဲဆောင်ရွက်နေတယ်လို့ပြောပါတယ်။လက်ရှိမှာကမ္ဘာတစ်လွှာလူပေါင်းတသန်းနီးပါးအသက်ဆုံးနေရပြီဖြစ်တဲ့ COVID-19 ကာယောဂါဖြစ်ပွားမှုရော့ကျမဲ့လက္ခဏာမတွေ့ရသေးတဲ့အတွက်ကာကွယ်ဆေးရဖို့ကိုအဓိကထားလှုပ်ဆောင်နေကြတာဖြစ်ပါတယ်။အလားအလာရှိတဲ့ကာကွယ်ဆေးအနည်းငယ်တွေမှာ Pfizer ကုမ္ပဏီနဲ့ AstraZeneca ကုမ္ပဏီတွေကဆေးတွေလည်းပါဝင်ပြီးသူတို့ကလည်းစမ်းသပ်စစ်ဆေးမှုတွေကိုအကြီးအကျယ်လုပ်နေတာပါ။ဗြိတိန်နိုင်ငံမှာ COVID-19 ကူးစက်ခံမှုဆက်လက်တိုးမြင့်လာနေတဲ့အတွက်တနိုင်ငံလုံးတိုင်းတာနဲ့အတော်လာကန့်သက်ပိတ်ပင်မှုတွေဒုတိယအကြိမ်လှုပ်ဆောင်ဖို့အတွက်အစိုးရကစဉ်းစားနေတယ်လို့ဗြိတိန်ကျန်းမာရေးဝန်ကြီး Matt Hancock ကပြောပါတယ်။ပြီးခဲ့တဲ့သတင်းနှစ်ပတ်လောက်အတွင်းနောက်ထပ်ကူးစက်မှုတဟုန်တိုးများလာတာတွေ့ရတယ်လို့ COVID-19 နဲ့ဆေးရုံတင်ခဲ့ရသူအရေးအတွက်ကလည်းရှေ့ရချားတစ်ခါနဆတိုးလာတာတွေ့ရတယ်လို့ပြောပါတယ်။ဗြိတိန်နိုင်ငံဟာ American, Brazil, India နဲ့ Mexico ပြီးရင်COVID-19 ကြောင့်တည်ဆောင်းရသူပြင်ဆင်မမြောက်အများဆုံးဖြစ်နေတာပါမြန်မာနိုင်ငံမှာ COVID-19 အတိပြုလူနာသက်နောက်ထပ်168ယောက်ရှိတယ်လို့ကျန်းမာရေးနဲ့အာကစားဝန်ကြီးဌာနကတောက်ကြန်နဲ့ညပိုင်းမှာကြေညာပါတယ်မနေ့ပိုင်းထုတ်ပြန်ချက်မှာလူပေါင်း256ယောက်ကူးစက်ခံရတဲ့အတွက်တောက်ကြန်နဲ့တနေ့တည်းအကူးစက်ခံသူက424ယောက်ဖြစ်သွားပြီးဒါဟာတစ်ရက်အတွင်းကူးစက်မှုအများဆုံးစံချိန်တင်သွားပါတယ်အခုချိန်ထိမြန်မာနိုင်ငံမှာဒီရောဂါကူးစက်ခံရသူစုစုပေါင်း4469ယောက်ရှိပြီးသေဆုံးရသူ80ရှိနေပါပြီ။ကူးစက်မှုဒုတိယလှိုင်းစနေပြီဖြစ်တဲ့အတွက်ကူးစက်သူအရေအတွက်ဆက်ပြီးတော့မြန်မာနိုင်ငံလို့လဲကျန်းမာရေးဝန်ကြီးဒေါက်တာမြင့်ထွေးကပြောပါတယ်။ Republican နဲ့ Democratic Party နှစ်ရစလုံးကအမတ်တွေပါဝင်တဲ့ American အထက်နဲ့အောက်လွှတ်တော်နိုင်ငံခြားဆက်ဆံရေးကော်မတီဝင်တွေပူးပေါင်းပြီးမြန်မာနိုင်ငံမှာလွတ်လပ်ပြီးတရားမျှတတဲ့ရွေးကောက်ပွဲဖြစ်မြောက်ရေးအားပေးတဲ့အဆုံမူကြမ်းချက်ကိုအမေရိကန်လွှတ်တော်နှစ်ရက်စလုံးမှာမကြာခင်တင်သွင်းသွားဖို့ရှိပါတယ်။ဒီအဆုံမူကြမ်းက မြန်မာနိုင်ငံတွင်ကလူမှုအဖွဲ့အစည်းတချို့ရွေးကောက်ပွဲမှာပါဝင်ခွင့်မရစေတဲ့ကန့်သက်ပိတ်ပင်ချက်တွေကိုအပြစ်တင်ရှုံချထားသလိုမြန်မာနိုင်ငံတွင်ဒီမိုကရေစီအကူပြောင်းဖြစ်စဉ်ကိုဆက်လက်ထောက်ခံအားပေးဖို့အတွက်သမ္မတဒေါ်နယ်ထရမ့်နဲ့နိုင်ငံခြားရေးဝန်ကြီးမိုက်ပွန်ပီယိုတို့ကိုတိုက်တွန်းသွားမှာဖြစ်ကြောင်းလည်းပြောပါတယ်။ရှင်းနေနေမနေ့ကသတင်းတွေကတော့တလောက်ပါပဲရှင်။ကိုရိုနာဗိုင်းရပ်စ်ရောဂါကူးစက်မှုအရေးပေါ်အခြေအနေကြောင့် VOA မြန်မာပိုင်းထုတ်လွှင့်ချက်တွေကိုယာယီပုံစံပြောင်းလဲထုတ်လွှင့်ပေးနေတာပါ။သောတာရှင်ပေါင်းစိတ်ချမ်းသာကိုကျမ်းမာကြပါစေ။ VOA ကိုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်။ကျမခင်ရတော့ပါ။
This program has come to you from the Voice of America, Washington.